Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ24ရက်အင်္ဂါနေ့ညပိုင်း 9:30 အစီအစဉ်ဒီကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ထောက်နေပါပါရှင်ကျမနင်္ဂလာပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်တော်မှာပါ
မင်္ဂလာပါရှင်ကျမခင်ပြူထွေးပါအမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ကုလသမဂ္ဂအထွေထွေညီလာခံမှာအခုလက်ရှိမိန့်ခွန်းပြောကြားနေတာမှာတော့အီရန်နျူကလ িয়ার ရေးကိုအလေးထားပြီးတော့ပြောဆိုနေပါတယ်။နောက်ဗြိတိန်ပါလီမန်ဆိုင်းငံ့ထားဖို့အတွက်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ရဲ့ဆုံးဖြတ်ချက်ဟာဥပဒေနဲ့မညီဘူးလို့တရားရုံးချုပ်ကဒီကနေ့ပဲဆုံးဖြတ်ပါတယ်။နောက်မြန်မာနိုင်ငံရခိုင်ပြည်နယ်ရေးနဲ့ပတ်သက်လို့ကိုင်းတွဲဖြစ်ရှိဖို့အတွက်မြန်မာတရုတ်နဲ့ဘင်္ဂလားဒေ့ရှ်သုံးနိုင်ငံကအစိုးရအရာရှိတွေတနင်္လာနေ့တုန်းကတွေ့ဆုံပြီးတော့သဘောတူညီချက်တချို့ရယူခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့အတူပြောပြပါမယ်ရှင်
။ကောင်းပါပြီရှင်။ရှမ်းပြည်မြောက်ပိုင်းဖက်မှာမြန်မာစစ်တပ်နဲ့ DNA တအောင်ပလောင်တပ်ဖွဲ့တို့ဒီကနေ့တိုက်ပွဲဖြစ်တာကြောင့်ရွာလုံးကျွထွက်ပြေးနေရတဲ့ဆိုတဲ့သတင်းမှာကတော့
ရွာသူရွာသားတွေကဒီနေ့တန်ကြာလာနဲ့အဲ့ရလက်လက်ကြီးတွေလည်းရွာပေးနာချမ်းပေးနာကလည်းလာကြတာနဲ့
ရွာခန့်စုသူအတွေ့အကြုံကိုပြောတော်ပါရှင်အပြည့်စုံကိုတော့မကြခင်ကြမှာပါကြပြင်းမြမငင်းချမ်းရင်းနဲ့ဖက်ဒရယ်ရင်းမှာအထောက်အကူဖြစ်စေဖို့ဆိုပြီးပြည်ထောင်စုငင်းချမ်းရင်းဆွေးနွေးမှုပူရဲကော်မတီ UPDJC အဖွဲ့ဝင်တို့နော်ဝေနဲ့ဆွစ်ဇာလန်နိုင်ငံကိုလှည့်လာရေးသွားကြမဲ့တဲ့နဲ့မြစ်ဆုံရေကရာဆိုင်းဘုတ်ကို CPI တရုတ်ကုမ္ပဏီကဖြုတ်ချလိုက်တဲ့တဲ့ကိုထုတ်လွှင့်သွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းကောင်ဆယ်နဲ့တိုက်ရိုက်တိုင်းဆွေးနွေးခန်းကိုကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးကသတင်းတွေကိုမှတ်ခင်ပြုတွေ့နဲ့ကိုအောင်လင်းတို့ကပြောပြပေးကြပါအောင်ရှင်
။အမေရိကရဲ့ဒီကမှာရှင်ကုလသမဂ္ဂရဲ့အဓိကအခြေခံအုတ်မြစ်ဖြစ်တဲ့နိုင်ငံပေါင်းစုံပူးပေါင်းဆောင်ရွက်မှုတွေကိုဝေဖန်ပြီးကမ္ဘာလုံးဆိုင်ရာတည်ရှိမှုတွေကိုစန့်ကျင်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီကနေ့ဒီကမ္ဘာကောင်းဆောင်တွေတက်ရောက်နေတဲ့ကုလသမဂ္ဂနှစ်ပတ်လည်အထွေထွေညီလာခံမှာတက်ရောက်မယ်ကိုပြောပါရယ်။သူရဲ့မိကောမှာလက်လောဒီအနောက်နိုင်ငံတွေနဲ့အီရန်အစားမှာတင်းမာမှုတွေတိုးနေတဲ့ကမ္ဘာကောင်းဆောင်တွေအာရုံချနေတဲ့အီရန်အရေးကိုအတိအကျထက်သွင်းပြောပါတယ်။နောက်တရုတ်နိုင်ငံနဲ့ကုန်သွယ်ရေးမမျှမတဖြစ်နေတဲ့အခြေအနေဒီအခြေအနေတွေကိုရပ်တန့်နိုင်ဖို့အတွက်နှစ်ဖက်အကျိုးရှိစေမဲ့သဘောတူညီချက်တရရအောင်နှစ်ဖက်ညှိနှိုင်းနိုင်ဖို့ပြောင်းလဲတဲ့အကြောင်းကိုလည်းထက်သွင်းပြောပါတယ်။အမေရိကန်အနေနဲ့ဘယ်နိုင်ငံနဲ့မှပြိပက္ခမဖြစ်ချင်တဲ့အကြောင်းနဲ့ဒါပေမဲ့အမေရိကန်ရဲ့အကျိုးစီးပွားကိုတော့ကာကွယ်သွားမှာဖြစ်တယ်လို့သမ္မတကပြောပါတယ်။တနင်္လာနေ့တုန်းကလည်းဗြိတိန်ပြည်သစ်ဂျာမနီနိုင်ငံတွေနဲ့အမေရိကန်အစိုးရပူးရဲကြေညာချက်ထုတ်ပြန်လာမှာဆော်ရီအာရေဗျာနိုင်ငံကရင်းနယ်လုပ်ငန်းတွေတိတ်မကြခင်တိုက်ခိုက်ခံရမှုမှာအီရန်အစိုးရတာဝန်ရှိတဲ့အကြောင်းပြောဆိုခဲ့တာပါဒီတိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကအီရန်ပေါ်မှာနောက်ထပ်တံခတ်အရေးယူမှုတစ်တွေချမှတ်မဲ့အပေါ်မှာတခြားနိုင်ငံတွေကပူးပေါင်းပါဝင်လာပြီးဆိုတာကိုလည်းသမ္မတကဒီနေ့မိန့်ခွန်းထဲမှာပြောပါတယ်အီရန်ကတော့သူ့ပေါ်ဆွဆွဲချက်တွေကိုညှဉ်းဆန်းထားတာပါအီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီး2015ခုနှစ်သဘောတူစာချုပ်မှာပါဝင်ခဲ့တဲ့ဥရောပနိုင်ငံတွေအနေနဲ့အမေရိကန်နဲ့ကြာကင်းလက်တဲ့လမ်းကြောင်းကိုရွေးချယ်ဖို့နဲ့အမေရိကန်ရဲ့ပိတ်ဆို့တံခါးမှုတွေကြားမှာအီရန်နိုင်ငံရည်တည်နိုင်အောင်ကူညီပေးဖို့အမေဒီအီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဆာရီဖ်ကတနင်္လာနေ့တုန်းကတောင်းဆိုခဲ့ပါတယ်ရှင
်အမေရိကန်ပြည်သူနယူးယောက်မြို့ကကုလသမဂ္ဂရင်းချုပ်မှာဒီနေ့စတင်ကျင်းပနေတဲ့နှစ်ပတ်လည်ထွေထွေညီလာခံမှာကမ္ဘာရေးရာပြဿနာတွေနဲ့အဓိကဆက်နွယ်နေတဲ့နိုင်ငံခေါင်းဆောင်တွေစတင်မိန့်ခွန်းပြောနေကြပါပြီကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ရဲ့ဖွဲ့မင်ကုန်းပြီးပြောမင်ကုန်းပြောရတဲ့သူတွေထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်တိုကီသမ္မတရစ်ချစ်တိုင်အာရိုဝမ်ကိုရီးယားသမ္မတမွန်ဂျေအင်ပြင်သစ်သမ္မတအီမန်နျူအယ်မာခရွန်တို့လည်းပါဝင်ကြပါတယ်။ကမ္ဘာကြီးပုံနှိပ်လာမှုကြောင့်လူတွေထိခိုက်သေးချေဒုက္ခရောက်နေကြပြီမဲ့ကမ္ဘာခေါင်းဆောင်တွေဟာအနှစ်သာရမရှိတဲ့စကားတွေနဲ့အချိန်ကုန်နေတယ်ဆိုပြီးကုလသမဂ္ဂထိပ်သီးအစည်းအဝေးပွဲကခေါင်းဆောင်တွေကိုဆွေးနွေးငန်းကဆက်ရက်သက်ရွယ်တက်ကြွလျှာသူဂရီတာသန်ဘတ်ကအပြင်းထန်ဝေဖန်ခဲ့ပြီးနောက်တစ်ရက်မှာပဲနိုင်ငံတကာခေါင်းဆောင်တွေမင်ကုန်းပြောကြတာဖြစ်ပါတယ်။ကျောင်းသားတွေပါပူးပေါင်းပါဝင်လာကြတဲ့ရာသီဥတုဖောက်ပြန်မှုတွေကိုဖြစ်ရှင်းလှှရှားမှုကိုဥဆောင်ခဲ့သူသုံးဘတ်ကတော့အစုလိုက်ပြုံလိုက်မျိုးတွန်းပြောက်ကွယ်မဲ့အခြေအနေနဲ့ရင်ဆိုင်နေရချိန်မှာငွေစကားပြောနေတဲ့ကြားတော့မယ်ဆိုပြီးတော့ဝေဖန်ခဲ့တာပါ။တိပ္ပံနီးကျထောက်ထားတွေနှစ်ပေါင်း30လောက်ကလေးကရှိနေပေမဲ့ပြဿနာကိုဖြေရှင်းဖို့ပြက်ကွက်နေစေဖြစ်တဲ့အကြောင်းနဲ့ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်လာကြတဲ့သမ္မတတွေဝန်ကြီးချုပ်တွေပါဝင်နိုင်ငံတကာခေါင်းဆောင်60ကျော်အနေနဲ့တာဝန်မကြီးခဲ့ရင်နောက်မျိုးဆက်တွေကခွင့်လွှတ်မှာမဟုတ်တဲ့အကြောင်းလည်းသတိပေးပြောဆိုခဲ့ပါတယ်။
ဗြိတိသျှပါလီမန်ကိုတရင်းငါးဘက်ကြားဆိုင်းငံ့ချဖို့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ရဲ့ဆုံးဖြတ်ချက်ဟာဥပဒေနဲ့မညီကြောင်းနဲ့ပယ်ဖျက်လိုက်တဲ့အကြောင်းတရားရုံးချုပ်ကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်။အစိုးရရဲ့လုပ်ရက်တွေကိုစောင့်ကြည့်ထိန်းကျောင်းဖို့တာဝန်ရှိတဲ့လွှတ်တော်ရဲ့လုပ်ငန်းတွေကိုဝန်ကြီးချုပ်ကဟန်တားခဲ့တဲ့လုပ်ရက်အဖြစ်တရားရုံးချုပ်ကတခင်းနဲ့ဆုံးဖြတ်လိုက်တာပါ။ဥရောပသမဂ္ဂ EU ကနေဗြိတိန်နိုင်ငံခွဲထွက်ဖို့နောက်ဆုံးသတ်မှတ်ရမတိုင်ခင်သတင်းရှင်းပတ်အလို့မှာ တရင်းသားဘက်ဆိုင်ငံကေရာကလည်းတရားရုံးချုပ်ကထောက်ပြပါရယ်အောက်တိုဘာလ31ရက်နေ့မှာ EU ကခွဲထွက်ဖို့တမန်ချပြီးဒီလိုအရေးကြီးတဲ့အချိန်ကာလမျိုးမှာလွှတ်တော်ရဲ့ဒီမိုကရေစီနှိကျလုပ်ငန်းစဉ်တွေကိုအချိန်အတော်ကြာဆိုင်ငံထားဖို့ဝန်ကြီးချုပ်ကဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းလည်းပြောပါရယ်ဗြိတိသျှလွှတ်တော်မှာအထူးသဖြင့်အောက်လွှတ်တော်ဟာပြည်သူလူထုကရွေးကောက်တင်မြှောက်ထားတာဖြစ်တာကြောင့်တိုင်းပြည်အတွက်အရေးကြီးတဲ့အပြောင်းအလဲနဲ့ကြုံရမယ့်အချိန်မျိုးမှာလူထုအသံကိုထင်ရှားဖို့လိုကြောင်းလည်းပြောဆိုခဲ့ပါရယ်အောက်တိုဘာလနဲ့အထိဆိုင်းငံထားတဲ့လွှတ်တော်ရဲ့လုပ်ငန်းတွေကိုချက်ချင်းပြန်ဆနိုင်ဖို့တက်ဆိုင်ရာတာဝန်ရှိသူတွေစီစဉ်ဖို့လည်းတရားရုံးချုပ်ကဆုံးဖြတ်ခဲ့ပါတယ်။ဝန်ကြီးချုပ်ဂျွန်ဆင်ကတော့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုလေးစားကြောင်းပြောဆိုခဲ့ပေမဲ့သဘောမတူတဲ့အကြောင်းလည်းပြောပါတယ်။ EU ကနေပြည်တွင်းခွဲထွက်ရမှာသဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေတတ်မှတ်ရမှာခွဲထွက်မယ်ဆိုပြီးကတိပေးထားတာပါ။ EU နဲ့သဘောတူညီချက်မရဘဲနှုတ်ထွက်မဲ့အစီအစဉ်ကိုကန့်ကွက်ဖို့အလားအလာရှိနေတဲ့လွှတ်တော်ကိုဆိုင်းငံ့ဖို့ဝန်ကြီးချုပ်ကခွင့်ပြုချက်တောင်းခံခဲ့တာကိုတော့အလစ်ဇဘက်ပြည်မကြီးကလည်းခွင့်ပြုချက်ပေးထားတာဖြစ်ပါရဲ့ရှင်။
စင်မြင်မှုတွေကြုံနေတဲ့လက်ရှိအီရန်နျူကလ িয়ার ရေးသဘောတူစာချုပ်နေရာမှာသဘောတူညီချက်အတတိယနဲ့အစားထုတ်ဖို့အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကိုဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတိုက်တွန်းလိုက်ပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့ဘလို့ကန့်ကွက်မှုမျိုးတွေပဲရှိရှိအခုချိန်ဟာရှေ့ဆက်ရမယ့်အချိန်သဘောတူညီချက်အတိရသင့်တဲ့အချိန်ဖြစ်တယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကကုလသမဂ္ဂမှာမနေ့ကပဲပြောဆိုလိုက်တာပါ။ဒီပြောဆိုချက်နဲ့ပတ်သက်လို့ဝန်ကြီးချုပ်ယုံကတော့လက်ရှိသဘောတူညီချက်ကိုဗြိတိန်နိုင်ငံကဆက်လက်ထောက်ခံထားဆဲဖြစ်တဲ့အကြောင်းနဲ့သဘောတူညီချက်တိုင်းအီရန်ဘက်ကပြန်လည်လိုက်နာဆောင်ကိုလူလာတဲ့အကြောင်းပြောဆိုတာဖြစ်တဲ့ဆိုပြီးရှင်းလင်းချက်ထုတ်ပြန်ပါတယ်။ဝန်ကြီးချုပ်ချင်းစင်ကအမေရိကန်သမ္မတထရန့်နဲ့ရောအီရန်သမ္မတဟာဆန်ရူဟာနီနဲ့ပါနယူးယောက်မြို့ကုလသမဂ္ဂထရီညီလာခံမှာဒီသတင်းပတ်ထဲတွေ့ဆုံမှုစီစဉ်ထားတာပါ။သမ္မတထရန့်ကတော့အီရန်နျူကလ িয়ার သဘောတူစာချုပ်ကနေပြည်ရဲ့နေထဲမှာပဲနှုတ်ထွက်ထားပြီးအီရန်ပေါ်တံခါးပိတ်ဆို့မှုအစ်တီတုံ့မြင့်ချမှတ်ထားတာပါ။ဒီလိုပိတ်ဆို့ရေးယူမှုတွေကြောင့်အစကတည်းကအကျဉ်းရနေတဲ့အီရန်ရဲ့စီးပွားရေးကိုပိုပြီးတော့လည်းထိခိုက်စေခဲ့ပါတယ်။နောက်ပိုင်းမှာအီရန်ဘက်ကလည်းသဘောတူညီချက်ပါသတ်မှတ်ချက်ကိုဖောက်ပြပြီးယူရေနီယံတပ်ဆင်မှုတွေကိုလည်းပမာဏတိုးလှုပ်ဆောင်လာခဲ့တာဖြစ်ပါတယ
်။ယူအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာဆိုင်းမက်မီတာ190 kHz 1905လို့ပြောထုတ်လွှင့်ပေးပါရစေ
။ VOA ရဲ့အင်္ဂါနေ့ညမြန်မာနယ်ဒေသတွင်သတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ရင်းနယ်ပတ်သက်လို့မြန်မာတရုတ်နဲ့ဘင်္ဂလားဒေ့ရှ်သုံးနိုင်ငံကအစိုးရအရာရှိတွေတနင်္လာနေ့တုန်းကကုလသမဂ္ဂအထွေထွေညီလာခံအပြင်ပန်းမှာတရားတွေ့ဆုံခဲ့ကြပြီးတော့ရခိုင်ရေးကိုင်တွယ်ဖြည့်ရှင်းနိုင်မဲ့အချက်၃ချက်အပေါ်သဘောတူညီမှုရယူခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရာပြန်ဖို့အရေးကြီးတယ်ဆိုတော့ကိုသုံးနိုင်ငံစလုံးကလက်ခံပြီးကြားဖို့အမြန်ဆုံးဆောင်ရွက်သွားဖို့ဒီလိုဆောင်ရွက်တဲ့နေရာမှာနိုင်ငံသားရေးဌာနတွေရဲ့ညွှန်ကြားမှုတွေနဲ့အညီပူးပေါင်းဆောင်ရွက်သွားနိုင်ဖို့အတွက်တရုတ်မြန်မာဘင်္ဂလားဒေ့ရှ်ပူးရဲလုပ်ငန်းအဖွဲ့ဖွဲ့စည်းဖို့နဲ့ရခိုင်ပြည်နယ်အရေးပြဿနာကင်တွယ်ဖြေရှင်းရမှာဒေသဖွံ့ဖြိုးတိုးတက်ရေးကိုအဓိကဦးစားပေးဆောင်ရွက်သွားဖို့သုံးနိုင်ငံရဲ့အရာရှိတွေသဘောတူခဲ့ကြတဲ့အကြောင်းတရုတ်အစိုးရစင်ဝါသတင်းမှာဖော်ပြထားပါတယ်။ရှေ့ဆက်အပြန်အလှန်ဆက်သွယ်ပြောဆိုမှုတွေနဲ့ညှိနှိုင်းတိုင်ပင်ပြီးဒုက္ခသည်တွေနေရရင်အမြန်ဆုံးပြန်လည်ရေးဆောင်ရွက်သွားဖို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကဒီတွေ့ဆုံပွဲအတွင်းမှာတိုက်တွန်းပြောဆိုခဲ့တယ်လို့မိတ်ဆွေနိုင်ငံတွေဖြစ်ကြတဲ့အတိုင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုလိုအပ်တဲ့အကူအညီတွေထောက်ပံ့ပေးသွားဖို့တရုတ်အစိုးရကအဆင့်သင့်ရှိတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ Mr. Wang Yi ဦးဆောင်ပြီးမြန်မာနိုင်ငံတိုင်ပင်ခံပုဂ္ဂိုလ်ရုံးဝန်ကြီးဦးကျော်တင်ဆွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Momen အပြင်ကုလသမဂ္ဂအထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christian Schrana Partner တို့ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့ကြတာဖြစ်ပါတယ်ရှင်။
တရုတ်နိုင်ငံနောက်မြောက်ဘက်ကမွတ်စလင်အများစုနေထိုင်ရာရှင်ချန်းဒေသကလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂမှာဆွေးနွေးပွဲတစ်ခုလုပ်ဖို့အမေရိကန်ကစီစဉ်နေတာကိုဖျက်သိမ်းဖို့တရုတ်နိုင်ငံကဒီကနေ့ပဲတောင်းဆိုလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရာတရုတ်နိုင်ငံကိုပုတ်ခတ်ဆော်ကနေပြီးပြည်တွင်းရေးကိုဝင်ရောက်ဆွတ်ပတ်နေတယ်လို့လည်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနကဆွဆွဲခဲ့တာပါ။နယူးယောက်မြို့ကကုလသမဂ္ဂရင်းချုပ်မှာနှစ်ပတ်လည်ထွေထွေညီလာခံကျင်းပနေချိန်မှာပဲရှင်ချန်းဒေသကလူခွေရအချက်တည်းဆိုရဲခေါင်းစဉ်နဲ့ဆွေးနွေးပွဲတစ်ခုကိုအမေရိကန်တန်တမန်တူကဥဆောင်ကျင်းပဖို့စီစဉ်ထားတဲ့ပုံမှာတရုတ်နိုင်ငံကတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။အမေရိကန်အပြင်လူခွေလူရှာမှုဖွဲ့ပြီးတရားလွတ်လပ်တဲ့အခက်အခဲတွေကတော့ရှင်ချန်းဒေသကထိန်းသိမ်းစခန်းတွေမှာနေထိုင်နေကြရတဲ့မွတ်စလင်ဦးရေတန်းတန်းလောက်ရှိမယ်လို့ခန့်မှန်းထားကြတာပါ။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကန်ရှောင်ကတော့ရှင်ချန်းဒေသနဲ့ပတ်သက်လို့တာဝန်မဲ့မှတ်ချက်ပေးပြောဆိုနေကြတာတွေဆွေးနွေးပွဲလုပ်ဖို့စီစဉ်နေရတယ်ကိုဖျက်ဖို့တောင်းဆိုလိုက်တယ်လို့လူခွေကိုအမိခံပြီးတရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ကြဖို့လဲသတိပေးပြောဆိုခဲ့တာဖြစ်ပါတယ်။
မတိမငြိမ်ဖြစ်နေတဲ့အင်ဒိုနီးရှားနိုင်ငံပါပူအာပြည်နယ်မှာဒီအပိုင်းအကြမ်းဖက်ဆမပြမှုတွေအတွင်းသေဆုံးသူအရေအတွက်ဟာ26ယောက်အထိတိုးလာပါတယ်။မီးလောင်ကျွမ်းနေတဲ့အဆောက်အဦတွေအောက်မှာအလောင်းတွေကိုထပ်မံတွေ့ရှိခဲ့တာပါ။ပါပူအာပြည်နယ်ဝါမီနာမြို့မှာဒေါသထွက်နေကြတဲ့ဆမပြလူအုပ်ကဒေသဆိုင်ရာအစိုးရအဆောက်အဦတွေဈေးဆိုင်တွေနဲ့နေအိမ်တွေကိုတနင်္လာနေ့ကမီးရှို့ဖျက်ဆီးခဲ့ကြတယ်လို့ကားတွေနဲ့မော်တော်ဆိုင်ကယ်တွေကိုလည်းမီးရှို့ခဲ့ကြတာပါ။ထာနေတိုင်းရင်းသားចောင်းသားတဦးကိုចောင်းစီယာတဦးကရိုင်းရိုင်းပြပြဆက်ဆံခဲ့ရဆိုတဲ့ကောလာဟလသတင်းကြောင့်ဒေသခံတွေယာနဲ့ချီလမ်းမာရီပေါ်ထွက်ဆန္ဒပြနေကြတာပါဒီဆန္ဒပြပွဲတွေအထက်မှာနောက်ထပ်လူ80ကျော်လဲထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းအစိုးရအာဏာပိုင်တွေကပြောပါတယ်ပါပူအာပြည်နယ်မှာထာနေပါပူအာတိုင်းရင်းသားတွေနဲ့အင်ဒိုနီးရှားလုံခြုံရေးတပ်ဖွဲ့တွေအကြားမှာအခုလိုပြည်ပခါတွေကတော့မကြာခဏဖြစ်လေရှိပါတယ်နယူဂီနီကျွန်းရဲ့အနောက်ဘက်ခြမ်းDash Colony ဟောင်းပါပူအာဒေတာဟာအင်ဒိုနီးရှားကတခြားဒေတာတွေနဲ့လူမျိုးအရာရောယဉ်ကျေးမှုအရာပါတိတိတသားကွဲပြားတဲ့ဒေတာတစ်ခုပါ1969ခုနှစ်မှာအင်ဒိုနီးရှားနိုင်ငံရဲ့အစိတ်အပိုင်းဖြစ်ကုလသမဂ္ဂမှာမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပြီးတော့ပါပူအာနဲ့အနောက်ပါပူအာပြည်နယ်တစ်ခုအဖြစ်ပိုင်းခြားထားတဲ့တရားစတာပေါ်ကျွေးွားတဲ့ဒီဒေတာမှာအဲ့ဒီအချိန်ကစလို့အငဲစားပုံကွယ်မှုတွေလည်းစတင်လာခဲ့တာဖြစ်ပါတယ်ရှင်
တောင်ကိုရီးယားနိုင်ငံမှာတတိယနဲ့စုတ္တမြောက်အာဖရိကဝတ်တုခွေးရောဂါကူးစက်မှုကိုအပြည့်ပြူနိုင်ခဲ့တဲ့အကြောင်းစက်ပြိုးရေးဝန်ကြီးဌာနကဒီကနေ့ပဲကြေညာလိုက်ပါတယ်ကူးစက်မှုနှစ်ခုစလုံးကိုမနေ့နောက်ပိုင်းကပဲအပြည့်ပြူနိုင်ခဲ့ပြီးပြည့်နှက်မှုတွေမဖြစ်ပေါ်အောင်လုပ်ငန်းတွေကိုဆိုင်းငံ့ထားဖို့ညွှန်ကြားထားတယ်လို့လည်းစက်ပြိုးရေးဝန်ကြီးဌာနတာဝန်ရှိသူတယောက်ကိုကိုးကားပြီးပြောဆိုခဲ့တာပါတောင်ကိုရီးယားနိုင်ငံမှာအာဖရိကဝတ်တုခွေးရောဂါနဲ့ရင်ဆိုင်နေရတဲ့အခြေအနေကိုတွတ်တော်အမှတ်တူပါလေတောင်ကိုရီးယားနိုင်ငံစိုးမျိုးတော်မှာဒီနောက်တွေကိုပြောဆိုသွားခဲ့ပါတယ်ရောဂါကူးစက်မှုကိုမနှိမ်နှင်းနိုင်ခဲ့တဲ့အတွက်ဇူလိုင်လကဆက်လို့တောင်ကိုရီးယားနိုင်ငံရဲ့နေရာတော်တော်များကိုပြန့်နှံ့ခဲ့တဲ့အကြောင်းလဲတွတ်တော်အမှတ်အီယောင်ဂျီကပြောဆိုလိုက်ကြပါတောင်ကိုရီးယားနိုင်ငံမှာအာဖရိကဝတ်တုခွေးရောဂါပထမဆုံးအကျင့်ဖြစ်ကူးစက်မှုကိုတော့စက်တင်ဘာလ19ရက်နေ့ကပါကျူးဒေသမှာအတည်ပြုခဲ့တာပါဒီနောက်ပိုင်းမှာတော့ပါကျူးဒေသအတွင်းကပဲနောက်ထပ်နေရာနှစ်ခုမှာလည်းကူးစက်မှုတွေနဲ့ကြုံခဲ့ရတာဖြစ်ပါတယ
်ဒီကနေ့ညပတ်ထိပ်တန်းရောက်တဲ့တွင်ကိုမခင်ဖြူတွေနဲ့ကိုအောင်လွင်တို့ကကြီးညာပေးသွားတာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်မြို့နယ်ကုန်းစာရွာအနီးမှာအစိုးရတပ်မတော်နဲ့တရနလီတအောင်ပလောင်တပ်ဖွဲ့ကြားဒီကနေ့မနေ့အစောပိုင်းကစတင်ပြီးတော့တိုက်ပွဲဖြစ်ပွားရမှာမွန်လွယ်ပိုင်းအထိလက်နက်ကြီးတွေနဲ့ပစ်ခတ်နေဆဲရှိကြောင်းဒေသခံတွေကပြောပါတယ်။ကုန်းစာရွာကရွာသားတွေကတော့လက်နက်ကြီးချီပြီးသူတို့ရွာအနီးကျောက်တာကြောင်းဘေးလွတ်ရာနေရာကိုတရွာလုံးထွက်ပြေးတိမ်းရှောင်နေရကြောင်းပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ဆိုရရဲ့ငင်းကြိုင်းကိုစရဲအပွင့်နဲ့မြောက်ပိုင်းမှာမိတ်အဖွဲ့ရေးကြ bilateral call နှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုဖို့ကျိုက်တုံမြို့မှာဆွေးနွေးခဲ့ပေမဲ့တိုက်ပွဲတွေဟာရော့ကျသွားတာမရှိပဲရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဆက်လက်ပြင်းထန်နေဆဲရှိနေပါတယ်ဒီကနေ့မနေ့ပိုင်းမှာလည်းရှမ်းပြည်နယ်မြောက်ပိုင်းကောက်ခိုင်မြို့နယ်မှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတိုက်ပွဲဖြစ်ပွားရာအနီးကကုန်းစာရွာဟာရွာလုံးကျွတ်ဘေးလွတ်ရာကိုတင်းရှောင်နေရာကြောင့်ကုန်းစာရွာသားတဦးကပြောပါတယ
်အားရနောက်ဖက်မှာလေဒီမနေ့ငါမိုက်ခေါ်ချင်လာယူချင်းတော့အဲ့ဒါစနေရတော့မဝင်လာအဲ့ဒီသူနေတဲ့ဖက်ကုန်းဖက်မှာပဲပြကြတယ်ရွာသူရွာသားတွေကသနတန်ကြားလာနဲ့အဲ့ဒီလက်လက်ကြီးတွေလည်းရွာသေးနာအချမ်းချမ်းသေးနာကလည်းလာကြလာနဲ့အဲ့မှာပြင်းကြီးကြောက်တယ်ဆိုတော့ပြေးပြန်တယ်အကုန်ပြေးသွားတယ်နောင်ဟူးဖက်မှာလက်တချို့သွားတယ်မနောက်ဖက်မှာတချို့သွားတယ်ဒီမှန်တုံးမှာလည်းပြေးသွားတယ်ကျိုးကမြို့ရဲ့ပြေးသွားတယ်။ရွာထဲမှာဘလူးမှာတော့မကြမ်းဘူး
။ကုန်းစာရွာမှာအင်ဂျီ40လူဦးရေ200လောက်ရှိကြောင်းနဲ့နေကင်းနှစ်နာရီခွဲဆက်သွယ်မေးမြန်းခြင်းအထိလက်နက်ကြီးဖြစ်ခတ်တန်တွေကိုကြားနေရဆဲဖြစ်ကြောင်းကုန်းစာရွာကံကပြောပါတယ်။ဒီနေ့တိုက်ပွဲဖြစ်ပေါ်တဲ့အခြေအနေကို TNLA ကတန်းပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗမှုတိုက်ကျော်ကအခုလိုပြောပါတယ
်။ဒီမနေ့မနေ့9နာရီခွဲလာဘောနော်။ဘာနိုင်ခေါ်ရနေဆိုင်မှာအဒီခုခံနေတဲ့ကုန်းစာထက်ကတောင်ကျောင်းပေါ်မှာကျွန်တော်အတမငါးနဲ့အဒီတရင်နေတူတက်ဆွေးထားနေရမှုဒီအညီမစစ်တအခလာရလေးစင်ကနေလေးနေ6စက်ဘူးတိုက်ချီအောင်တုံးခုဘောနော်အဲ့ဒီတောင်တုံးဖေးပဲကနေဒီမှာကျွန်တော်ဟိုလာတိုက်တာဒီအဲ့လာတိုက်တဲ့ဒီတကွာဆက်ဖြစ်တဲ့ဖြစ်တယ်
ညနေ3နာရီလောက်အထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းအခုလိုပြောပါတယ်
။မ
ဒီလက်ရှိအချိန်ထိလည်းတင်တဲ့တစ်ခါနဲ့တစ်ခါဆောက်ကြည့်နေတာပဲရှိတယ်ပြန်လာကြည့်ပြီးခမှုခဏအဲဒီလိုင်းလာလိုက်အဲဒီလိုနေတာပဲရှိတယ်ဒီကုခိုင်ဘက်မှာလည်းကုခန်တာပေါ်တော့အာဒီတရားငါမမနဲ့အဲဒီတော့ရှောက်ဒီကုပြီးနေတယ်ဒီနေ့တိုက်ပွဲသတင်းနဲ့ပတ်သက်ပြီးတမရောဘက်ကိုမိမြနိုင်ဖို့ဆက်တွေ့ခဲ့ပေမဲ့ဆက်တွေ့လို့မရခဲ့ပါဘူး DNLA တအံပလောင် MNDE ကိုကနဲ့EE ရခိုင်တပ်ဖွဲ့တွေပါဝင်တဲ့မဟာမိတ်သုံးဖွဲ့ဟာဒီနှစ်ကုန်အထိတစ်ဖက်သက်ပြစ်ခတ်ရဆဲကြောင်းဒီလ21ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ဒီလိုထုတ်ပြန်ပြီးတဲ့နောက်나이ဘိုင်းအတွင်းမှာ EE ကရခိုင်ပြည်နယ်ဗုဒ္ဓတောင်ကတမတ်ဌာနချုပ်ကိုလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ကြောင်းတမရော်ကသတင်းထုတ်ပြန်ခဲ့တယ်လို့21ရက်နေ့မှာတော့စစ်တမ်းဒေသ၅ခုမှာစီးရေလှုပ်ရှားတာတွေရပ်ဆိုင်းကြောင်းကြေညာချက်ကိုထပ်မံတက်တန်းတိုးမြှင့်ဖို့အစီအစဉ်မရှိကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်
ကွန်မိုဇော်တရင်ပေပေါ်တော်ရပါရှင်ပြည်ဦးအညမပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တော်တော်ရှင်များရှင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ဖက်ဒရယ်အရေးကိစ္စရေးတွေမှာအထောက်အကူဖြစ်နိုင်ဖို့ရည်ရွယ်ပြီးပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးရွေးကော်မတီ UPDJC ကအတွင်းရေးမှုအဖွဲ့ဝင်15ဦးပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ဟာနော်ဝေးနဲ့ဆွစ်ဇာလန်နိုင်ငံတို့ကိုငြိမ်းချမ်းရေးလှည့်လာရေးခီးအဖြစ်နဲ့ဒီကနေ့မြန်မာနိုင်ငံကနေထွက်ခွာကြမှာပါ 6ရက်ကြာမဲ့ဒီခီးစင်မှာUPDJC အတွင်းရေးမှုအဖွဲ့ဝင်တွေအချင်းချင်းအလွတ်တဘောဆွေးနွေးတာတွေလည်းရှိနိုင်တယ်လို့ဒီခီးစင်မှာလိုက်ပါသွားမဲ့သူတွေကပြောပါတယ် VOA
မြန်မာပိုင်းသတင်းထောက်ကိုစောထက်ကအပြည့်အစုံတင်ပြထားပါတယ်ဒီဥရောပနှစ်နိုင်ငံခီးစင်မှာပြည်အောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJCအတွင်းရေးမှုအဖွဲ့တွေကအစိုးရကိုယ်စားလှယ်တမတော်သားကိုယ်စားလှယ်နိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေနဲ့တိုင်းဒေသလက်နက်ကိုင်ကိုယ်စားလှယ်တွေစုစုပေါင်း15ရောက်လောက်ပါပြီးအခုသွားရောက်မဲ့နိုင်ငံတွေထဲကဒီမိုကရေစီစနစ်ကိုအဓိကလေးလာမဲ့ခီးစင်ဖြစ်ကြောင်း
UPDJC ဒုတိယဥက္ကဋ္ဌတာဝန်ယူထားတဲ့ဒီမိုကရက်တစ်ပါတီမြန်မာရဲ့ဥက္ကဋ္ဌဦးသူဝေကဖီယိုယေကိုအခုလိုပြောပါတယ်။ဟုတ်ကဲ့ကျွန်တော်အတွင်းမှုဖွဲ့ဟာဟိုတပတ်ကြာတော့တပတ်ကြာခီးပေါ့နော်။အဲသွားမှာပါအနောက်ဝင်းနေဆွစ်ဇာလန်နဲ့လေဒီနေ့ရွှေ့မှာတော့ဒီနေ့ခီးထွက်ကြတယ်လေ။ဒီကတော့ဒီနေ့ရေးလေးလာဖို့ပါပဲ။ဟုတ်ရေးရေးတာကျွန်တော်တန်းကြီးတူဆောက်ဖို့ကျဲ
ตายนะละนักไก่กุษะเลตะคู่ဖြစ်တယ်ကရင်မျိုးသားအစည်းအရုံးကရန်ယူအထွေထွေအတွင်းရေးမှုချုပ်ဘဒုစောတာတူမူကတော့ဒီခီးစင်မှာအလုတ်သဘောဆွေးနွေးပွဲရရှိနိုင်ရဆိုပေမဲ့လေးလာရေးခီးစင်လာဖြစ်ကြောင်းသူကအခုလိုပြောပါတယ်အမကျွန်တော်ကြည့်ရတော့ဒီပြောနိုင်ငံရဲ့အနေထားပဲလို့ဥပမာလို့ရေးဆိုရင်ဒီသူရဲ့သူနိုင်ငံနဲ့ဒီချက်ချလန်ဆိုလဲသူရဲ့
ဒီစတဒီတူတော့ပေါ်တာလေဒါနဲ့ဒီဒီဒီစီရေလို့အတွင်းမှုဖွဲ့ရည်နေနဲ့ပြောရစကြရတယ်ကျွန်တော်တို့အဲ့ဒါလေးကိုလည်းကြိုးဆုံဆွေးနွေးတာဒန်စတန်လောက်ပါလေရှိကောင်းရှိပါတယ်အဲ့ဒီပေါ်လေးပါဗျာဒီခီးစဉ်အတွင်းလာမယ့်အောက်တိုဘာလတဲ့ကျင်းပဖို့ရှိရယ်မြောက်ပိုင်းမဟာမိတ်လေးပွဲနဲ့အစိုးရတက်မတော်ရူဘက်ကကိုယ်စားလှယ်တွေတွေးဆောင်ကြမယ်အပြည့်ခတ်ရစည်ရေးဆွေးနွေးပွဲကိ ကျွန်တော်တို့ရဲ့အချင်းချင်းချိတ်ဆက်နိုင်မှုကပိုရေးကြီးကြောင်းနိုင်ငံရေးတုံးသက်သူတောက်တာရှာမျိုးတင်ကပြောပါတယ်ဒါပေမဲ့ဒီခီးစဉ်ဟာနှစ်ဖက်တွဲဆုံဆွေးနွေးပွဲတွေကိုအထောက်အကူဖြစ်စေမဲ့ခီးစဉ်လို့သူ့အနေနဲ့မမြင်ဘူးလို့သူကပြောပါတယ်။နော်ဝေနိုင်ငံတို့ဆွီဒင်နိုင်ငံတို့အထိတွားပြီးတော့အညီနိုင်ဆွေးနွေးမှုတွေလုပ်ဖို့လိုအပ်တယ်လို့တော့ကျွန်တော်အနေနဲ့တော့မမြင်ဘူး။ ျွန်တော်တို့လေးလာကျွန်တော်တို့ ਨੇ နော်ဝေတို့စီဗင်လို့ဆိုတာအင်မတန်မှအလံဝေအဲ့ဒီအခါကျတော့အဲ့ဒီပုံမှာကြည့်ရင်လည်းပဲကျွန်တော်တို့စီမှာပြန်သုံးလို့ရပါမလားလို့လေမိကုန်းထုတ်เสียရှိ
အစိုးရအနေနဲ့မကြခင်မှာတနိုင်ငံလုံးအပြစ်ခတ်ရစေးသဘောတူညီမှု SCA နှစ်ပတ်လည်လုပ်ဖို့ရှိကြောင်းနဲ့27ရာစုပင်လုံးညီလာခံပြန်ဆနိုင်ဖို့ဆွေးနွေးနေကြောင်းနိုင်ငံတော်သမ္မတယုံညွှန်ကြားမှုချုပ်ဦးစောတေကမြောက်ပိုင်းမဟာမိတ်လက်နက်ကိုင်၄ဘွဲ့နဲ့စက်တင်ဘာ18ရက်ကျိုင်းတုံတွေ့ဆုံပွဲမှာပြောခဲ့ပါတယ်အဲ့ဒီဆွေးနွေးပွဲအတွင်း UPDJC အတွင်းရေးမှူးတွေရဲ့နော်ဝေနဲ့ဆွစ်ဇာလန်ခီးစဉ်ကိုလည်းအတည်ပြုခဲ့တာဖြစ်ပါတယ
်ကိုဇော်ထက်တင်ပြပို့တော်ရပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့မြစ်ဆုံရေကတာနဲ့ဆိုင်ရာတင်ပြပို့ဆက်ရအောင်ပါမြစ်ကလာအတန်ကြာရဆိုင်ထားခဲ့တဲ့အငင်းပွားစရာမြစ်ဆုံရေအားလျက်စီစီမံကိန်းဆိုင်မှုကိုတရုတ် CPI ကုမ္ပဏီကရုတ်တရက်ဖြုတ်သိမ်းခဲ့ပါတယ် ဒီဆိုင်ဘုတ်ကိုပါကြောင့်အခုလိုဖြုတ်သိမ်းခဲ့ရဲဆိုတာသူတို့ကိုယ်တိုင်မသိသေးဘူးလို့ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ်။ဒီအကြောင်းပြေဆုံးတော့ VOA သတင်းထောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်။
ကချင်ပြည်နယ်မြစ်ကြီးနားမြို့နယ်ကတရုတ်စီပီအိုင်ကုမ္ပဏီကလုပ်ကိုင်ဆောင်ရွက်နေတဲ့မြစ်စုံရေအားလျက်စစ်စီမံကိန်းဆိုင်မှုကိုစက်တင်ဘာလ20ရက်နေ့မှာအဲ့ဒီကုမ္ပဏီဝန်ထမ်းတွေလို့ယူဆရသူတွေကလာရောက်ဖြုတ်သိမ်းသွားတယ်လို့ဒေသခံတွေကပြောပါတယ်။
2020年6月6日，二月份，汤姆斯马多米斯来的，多了没几步，第一马出来了，第二马出来了，再来没几步，都是我们赔的。格清比呢，米卡米宝马伊加达的库，米卡米宝马伊加达阿古的，尼那库包送的米索马伊加达吉的库，苏苏邦伊加达困难库第三笔，伊阿列斯特有没第四万银股，阿因是苏亚勒特，那汤恰库那个嘞个，苏亚勒第六公里路，阿久都不帮少约铺，都无都啥就抽手给他吧。 ဒါပေမဲ့မြစ်စုံရီအားလျက်စစ်စီမံကိန်းကိုရပ်တက်ဖြတ်သိမ်းပေးဖို့ပြီးခဲ့တဲ့သမ္မတဦးသိန်းစိတ်အစိုးရလက်ထက်အတွင်းတတိုင်းငင်းလုံးအတိုင်းအတာနဲ့ကံွယ်ဆန္ဒပြခဲ့ကြတာကြောင့်2019ခုနှစ်စက်တင်ဘာလ29ရက်နေ့ကစပြီးယာယီရဆိုင်ထားခဲ့ပါတယ်။
ပြည်သူတွေကောင်းကင်နေတဲ့ကြားကပြန်လဲစတင်မယ်လို့အတန်တွေထွက်နေတဲ့ဒီစီမံကိန်းဟာအခုချိန်မှာတရုတ်ကုမ္ပဏီဘက်ကဆိုင်မှုဖြုတ်သိမ်းခဲ့တာကိုပြည်내အစိုးရအနေနဲ့ဘာတစ်ခုမှမသိရှိသေးကြောင်းကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခတ်အောင်ကဖွေဦးကိုပြောပါတယ်။
ဒီစီမံကိန်းပြန်လဲစတင်မှုအတန်တွေထွက်ပေါ်နေချိန်မှာဆိုင်မှုဖြုတ်သိမ်းခဲ့တဲ့ရည်ရွယ်ချက်ကတခြားစီမံကိန်းတစ်ခုကိုပြောင်းလဲသွားမလားဆိုတာစောင့်ကြည့်ရမယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ဝင်ကိုစားကြီးကပြောပါတယ်။ပါကြီးရဲ့ချက်လက်လုပ်တယ်ဆိုတာကျွန်တော်တို့မကြည့်ဘူး။အဲ့ချုပ်ကမတကယ်တော့မြစ်စုံဖြတ်သိမ်းတယ်ဆိုတာတော့အစိုးရဘက်ကမကြောဘူး။
ပြည်သူလူထုရဲ့ကံကွက်တံတွေစုခဲ့တဲ့မြေဆုံရာလျက်စစ်စီမံကိန်းနဲ့ပတ်သက်ပြီးအခုနောက်ဆုံးတာဝန်ယူခဲ့တဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တံအမတ်ကြီးမစ္စတာဟွန်ရန်ကတော့မြေဆုံစီမံကိန်းရဲ့ဆိုင်းနာကိုမဖြေရှင်းမဲ့အချိန်ဆွဲနိုင်မယ်ဆိုရင်မြန်မာနိုင်ငံကိုလာရောက်ရင်းနှီးမြှုပ်နှံတဲ့တရုတ်ကုမ္ပဏီတွေရဲ့ယုံကြည်မှုကိုထိခိုက်နိုင်တယ်လို့မြန်မာနိုင်ငံကမထွက
ဒီကနေ့ကျွန်တော်တို့နဲ့နော်ဝေရုစီရင်လို့ဆိုတာအင်မတန်မှအလံဝေးအဲ့ဒီလိုပြောဆိုမှုအပြီးဝေဖန်တဲ့တွေထွက်ပေါ်ခဲ့ပါတယ်အဲ့ဒီလိုအခြေအနေမှာတရုတ်ကုမ္ပဏီကမြေဆုံရရလျက်စစ်စီမံကိန်းဆိုင်မှုဖြုတ်သိမ်းလိုက်တဲ့နောက်ကွယ်ကအကြောင်းရင်းကိုတော့စောင့်ကြည့်ရအောင်မယ်လို့ဒေတာခန့်တွေနဲ့ဒီစီမံကိန်းကိုအနီးကစောင့်ကြည့်နေသူတွေကပြောဆိုနေကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံး phone တွေရော iOS စနစ်သုံး phone တွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်မတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လဲ burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ် ဒီနေ့မှာပိုင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခုတော့နိုင်ငံတကာဆောင်းပါးသဘောဖက်ဆက်ပါအောင်မယ်ဟောင်ကောင်ကျွန်းမှာရဲတပ်ဖွဲ့ကအကြမ်းကြမ်းတမ်းဖြိုခွင်းကြည်ကြဲပြင်းပြင်းဖမ်းဆီးမှုတွေနဲ့တရုတ်အစိုးရဘက်ကဖိနှိပ်လာမယ့်အရေးစိုးရင်ချက်တွေကြားမှာပဲဆာနာပြနေတာတုံလာနေပါရှိလာပါပြီမတည်ငြိမ်မှုတွေပေါ်ပေါက်စေခဲ့တဲ့တရားခံလွှဲပြောင်းရေးဥပဒေကြောင့်ကိုရု မသိင်ဆိုင်ကပြောပြထားပါတယ်
။ဟောင်ကောင်ကျွန်းမှာလေစိတ်ကိုပိတ်ဆို့လမ်းမပေါ်မှာအတိတ်ကြုံနေတဲ့ငင်းချမ်းစွာချစ်တဲ့ပွဲတွေမှာလူပေါင်းတန်းနဲ့ချီပါဝင်ခဲ့ကြပါတယ်။ Broader
anxiety over Beijing's interference in the governance of Hong Kong.
Hong Kong is a very important thing to do with the ဒီစနပြလှူရှာမှုပေါ်ပေါက်လာတာပါဒုတိယအချက်ကတော့အခြေခံအဖြစ်နိုင်ငံရေးပြဿနာတစ်ခုကိုတရားဝင်စိုးမိုးရေးကိစ္စရဲ့တစ်ခုလို့ဂံတွယ်ဖို့အတွက်အစိုးရကရဲတပ်ဖွဲ့ကိုလွှဲအပ်ထားတဲ့အချက်ဖြစ်ပါတယ်2014ခုနှစ်ကထီးလှူရှာမှုစနပြပွဲဒီရင်ကလူ့အခွင့်အရေးနဲ့အုပ်ချုပ်ရေးအပေါ်စနပြမှုတွေရဲ့အခြေခံအကြောင်းရင်းတွေကိုအာဏာပိုင်တွေဘက်ကမဖြေရှင်းကြဘူးလို့လည်းသူကပြောပါတယ် ဟောင်ကောင်မှာအခြေချနေထိုင်ပြီးရှေ့နေတဲ့ဦးလေးဖြစ်တဲ့ဆာယေးဆီယာအန်တိုနီဒါပီရန်ကဂရုကာစီတက်လို့1966ခုနှစ်ကဆန္ဒပြပွဲကနေစပြီးဗြိတိန်ကိုလိုနီဟောင်ဟောင်ကောင်ကျွန်းရဲ့သမိုင်းကြောင်းကိုပြန်ပြောင်းပြောပြပါတယ်အနက်စင်ဂယ်ပရိုတက်စ်လက်တူအဗယ်ရီဘရော့ဒ်မူးဗ်မန့်အဲဒီဆန္ဒပြပွဲကနေတိတ်ပြီးကျေပြန့်တဲ့လှုပ်ရှားမှုကြီးဖြစ်လာစေပြီး အဒီကယုံနေနောက်ပြီးအစိုးရရဲ့မူဝါဒကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်အဲ့ဒီကနေ1968ခုတရုတ်ပြည်မကြီးမှာယဉ်ကျေးမှုတော်လှန်ရေးကာလအတွင်းစူပူအောင်ကြွမှုတွေထပ်ပြီးဖြစ်စေခဲ့ပါတယ် ထောင်ကိုရာ96ခုနှစ်မှာဟောင်ကောင်ကျွန်းကိုလွှဲပြောင်းရယူချိန်ကတရုတ်အစိုးရကတနိုင်ငံစနစ်နှစ်မျိုးမှုအရလူ့ခွင့်ရေးကိုအာမခံချက်ပေးခဲ့ပါတယ်ဒါပေမဲ့တရုတ်အစိုးရရဲ့ဆွတ်ဖက်မှုအပေါ်မကျေနပ်မှုတွေကတအုပ်နွေနွေရှိခဲ့ပြီးတဲ့နောက်စစ်မှန်တဲ့ဒီမိုကရေစီသဘောမျိုးကိုဥတီလာခဲ့တာပါဟောင်ကောင် Chinese တက္ကသိုလ်ကခွန်လက်ပြန်းကအခုလိုပြောပါတယ်
talking about some kind of representative democracy
democracy ကိုထင်မှုမျိုးကိုကျွန်တော်တို့ပြောနေတာမဟုတ်ပါဘူးအကြောင်းကတော့ကျွန်တော်တို့ပြောသလိုပဲလက်တွေ့ကြကြဒီမိုကရေစီကိုကျွန်တော်တို့ကကျင့်သုံးနေကြတာပါအားလုံးကပါဝင်နေကြပြီတစ်ဖက်တစ်လမ်းကနေပံ့ပိုးပေးနေကြတာပါဒီနေ့ဆန္ဒပြပွဲတွေကတော့အတိတ်ကဆန္ဒပြပွဲတွေနဲ့ကွာခြားပြီးဆန္ဒပြပွဲမှာပါဝင်သူတွေကခေါင်းဆောင်မရှိတဲ့လှုပ်ရှားမှုအဖြစ်လက်ခံယုံကြည်ထားကြတာပါ ဒီအခြေအနေဟာဆိုလို့ရှိရင်ဟောင်ကောင်ရဲ့နိုင်ငံရေးအခွင့်အရေးမှာဆန္ဒပြသူတွေကအမြဲတုံတွဲတည်ရှိနေမှုကိုထင်ဟပြသနေတာလို့လဲဒေသခံသုံးသက်သူတို့ကပြောပါတယ်ဟောင်ကောင်ဘက်တစ်တက္ကသိုလ်ကလူပင်းချွန်းကအခုလိုပြောပါတယ်
anytime there's a major issue and then we come out to protest so you can control
အကြောင်းအရာကြီးကြီးမားမားတစ်ခုရှိလာတိုင်းဆန္ဒပြဖို့ထွက်လာကြပါတယ် စနပြသူတွေကိုလအနေငယ်တော့ထိန်းချုပ်နိုင်မယ်ဒါမှမဟုတ်လေတနှစ်လောက်ထိန်းထားနိုင်ပါလိမ့်မယ်ဒါပေမဲ့နောက်ထပ်အကြောင်းအရာထပ်ပြီးပေါ်လာရင်ရုတ်တရက်နောက်ထပ်စနပြပွဲကပေါ်လာအောင်မယ့်အနေအထားဖြစ်ပါတယ်အခုလိုစနပြပွဲတွေဆက်လက်ဖြစ်ပွားနေမှုတွေဟာဆိုရင်အလားတူသဘောထားကွဲပြားမှုတွေကိုပြီးမှကြီးမှာခွင့်မပြုတဲ့တရုတ်အစိုးရဘက်ကတော့တနည်းတစ်ပုံနဲ့ကင်တွယ်လာနိုင်တယ်လို့လဲပါမောက်
ပီထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းဒိုမီတာ19 25 30နဲ့အပြင်လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုလည်းညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နိုင်မှာ Intel Set 70နဲ့ Mia Set 3ဂျူရူတွေကနေတိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ဒါရမကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနာဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် POA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်စက်တင်ဘာလ24ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ1925နဲ့30နဲ့ပြင်လိုင်းလမီတာ190ရောကနေည10နာရီထိတိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီးကောင်းဆရာနဲ့အတိုင်းလေးလိုင်းဆွေးနွေးခံကိုနားဆင်ကြဖို့ရှိပါတယ်အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတီးကောင်းဆရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်
ဆော်ဒီအာရေဗျာရင်းနယ်လုပ်ငန်းတွေတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးအီရန်ပေါ်မှာပြစ်ဖို့နေပေမဲ့အီရန်နဲ့အမေရိကန်ကြားတင်းမာမှုကိုသတ္တမန်ရေးအရအပြေရှားနိုင်မှုကြိုးစားနေတဲ့အကြောင်းအမေရိကန်နိုင်ငံကြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်။ဒါပေမဲ့လည်းတန်ခင်းတမန်ကြီးကြိုးပမ်းမှုမအောင်မြင်ခဲ့ရင်တော့တပ်ရထရန်အနေနဲ့ရီမန်းချက်တွေအောင်ပြောင်းလိုအပ်တဲ့ဆုံးဖြတ်ချက်တွေချမှတ်လိမ့်မယ်လို့သူကသတိပေးပါတယ်။အမေရိကန်ပြည်ထောင်စုကစစ်တပ်တပ်ဖွဲ့ဝင်တွေနဲ့လေကြောင်းရန်ကာကွယ်ရေးပစ္စည်းတွေဆော်ဒီအာရေဗျာကိုထပ်ပုတ်ကိုဂရီပေးပြီးတဲ့နောက်ဝင်ကြီးပွန်ပီယိုရဲ့မှတ်ချက်ထွက်လာခဲ့တာပါဆော်ဒီအာရေဗျာရေနံလုပ်ငန်းတွေမကြာခင်ကတိုက်ခိုက်ခံခဲ့ရတာကြောင့်အမေရိကန်ပြည်ထောင်စုနဲ့အီရန်ကြားတင်းမာမှုကအမြင့်ဆုံးအနေထားရောက်လာခဲ့ပါတယ်တိုက်ခိုက်မှုနဲ့ပတ်သက်လို့အမေရိကန်ဆိုးရနဲ့ဆော်ဒီအဆိုးရကအီရန်ကိုပြစ်ဖို့ထားပါတယ်အီရန်ဘက်ကတော့သူတို့ဘက်ကအမှားယွင်းတစ်စုံတည်းအားမလုပ်ခဲ့ဘူးလို့ငြင်းဆိုထားတာပါဒီတိုက်ခိုက်မှုကြောင့်အမေရိကန်ပြည်ထောင်စုနဲ့အီရန်ကြားကုလသမဂ္ဂထူထူညီလာခံကာလအစိမ့်ပြင်းတွဲဆုံဆွေးနွေးမှုတွေရှိလာနိုင်တယ်ဆိုတဲ့မျှော်လင့်ချက်လည်းတင်ပြသွားခဲ့ရပါတယ်။သမ္မတဒေါ်နယ်ထရန့်ကအခုလိုပြောပါတယ
်။ Nothing's ever off the table completely but I have no intention of meeting with Iran.
ဘယ်ကိစ္စမှမဆွေးနွေးဘူးဆိုတာမျိုးတတိပြတ်တော့ငြင်းမထားပေမဲ့အီရန်နဲ့တွေ့ဖို့ဆန္ဒတော့ကျွန်တော်မှမရှိပါဘူး။မဖြစ်ဘူးလို့တော့ဆိုလိုတာမဟုတ်ပါဘူး။ကျွန်တော်ဟာအင်မတန်ပြောင်းလဲပြင်လဲသဘောထားရှိတဲ့သူပါ။အခုတော့တွေ့ဖို့ရည်ရွယ်ချက်မရှိပါဘူး။စီစဉ်လည်းမထားပါဘူးကျွန်တော်ခေါင်းဆောင်တော်တော်များများနဲ့တွေ့ဖို့ရှိပါတယ်အစည်းအဝေး15ခုလောက်စီစဉ်ထားတဲ့အထက်မှာအီရန်မပါပါဘူ
းအီရန်သမ္မတဟာဆန်ရူဟာနီကအီရန်အနေနဲ့ဒေသတွင်းကိစ္စတွေကိုအပြင်ကဝင်ပြီးမစွတ်ဖက်ရေးဒီသတင်းပတ်ကုလသမဂ္ဂထူထူညီလာခံမှာတင်ပြမယ်လို့သတင်းကွန်ရက်လေးကတိုင်ဂရမ်မှာပြောဆိုပါတယ
်မော်ဒရင်မခ်သယာဟက်ဆာစ်ဝမူဟမ်မတာရီခီ
အိနီယန်နိုင်ငံတွေအကူအညီတွေယူပြီးအီရန်အနေနဲ့ဒေတာရင်းလုံခြုံရေးနဲ့ဘေးကင်းဖို့ဘယ်လိုဖန်တီးနိုင်လဲဆိုတာကမ္ဘာကောင်းဆောင်တွေကိုလာမယ့်ရက်ပိုင်းအတွင်းကျွန်တော်တို့တင်ပြသွားမှာပါအမေရိကန်နဲ့ကျွန်တော်တို့ရဲ့ရန်သူတွေရှိနေတယ်များဘယ်မှာဖြစ်ဖြစ်အာဖဂန်မှာကြည့်ကြည့်အီရတ်စီးရီးယားပါရှန်ပင်လယ်ကိုနေရာအားလုံးမှာလုံခြုံရေးတွေပြက်ပြားနေပါတယ
်ဆော်ဒီဂျီနယ်လုပ်ငန်းတွေတိုက်ခိုက်ခံရတဲ့အတွက်ကမ္ဘာဂျီနန်ဈေးနဲ့တင်ပို့မှုအပေါ်မှာချက်ချင်းဆိုသလိုထိခိုက်ခဲ့ပါတယ်ဒရုန်းရင်တဲ့တိုက်ခိုက်မှုမှာအီရန်ပတ်သက်တဲ့ဆိုတာငင်းလို့မရတဲ့အထောက်ဓာတ်တွေရှိတယ်လို့ဆော်ဒီကာဝေးဝန်ကြီးကပြောပါတယ်။တပ်ရထရန်ကတော့ဒေသတွင်းဆော်ဒီတပ်ဖွဲ့ဝင်တွေကိုပံ့ပိုးကူညီဖို့အတွက်အမေရိကန်တပ်တွေထပ်လွှတ်ဖို့နဲ့လေကြောင်းကာဝေးပစ္စည်းတွေထပ်ဖို့မယ်ဆိုပြီးဂရီဘေးပြောဆိုထားတာပါ။အီရန်ပေါ်နောက်ထပ်တံခါးပိတ်ဆို့မှုတွေချမှတ်ဖို့လည်းသူကပြောဆိုနေပါတယ်။နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကတော့အီရန်ပေါ်ရည်ရွယ်မှုတွေအောင်မြင်မှုတွေရနိုင်ပြီဆိုပြီး ABC ရုပ်သံကိုခုလိုပြောပါတယ
် Tighten sanctions on the regime which put the revolutionary regime in a
ဒီလိုပေါ်ပိတ်ဆို့တံခါးမှုတွေပို့ပြီးတော့တင်းကျလိုက်ပါတယ်ပြည်ထောင်တော်လိုင်းတပ်တွေအနေနဲ့ပို့ပြီးတော့အခက်တွေ့ပါပါပြည်ထောင်ပြည်သူတွေကဒါကိုကြိုးစားကြပါတယ်သူတို့ခေါင်းဆောင်တွေဟာတိုင်းပြည်ကောင်းအောင်လုပ်နေတာမဟုတ်ဘူးဆိုတာအီရန်ပြည်သူတွေနားလည်ပါတယ်ကျွန်တော်တို့ကငြင်းငြမ်းဖြစ်ရှင်းမှုဆန္ဒရှိပါတယ်ဒါကျွန်တော်တို့ဥတည်ချက်ပါ
အီရန်နိုင်ငံကြားရေးဝန်ကြီးကတော့ပိတ်ဆို့မှုအသစ်တွေချမှတ်တာကအစဉ်ချင်းမဲတဲ့လုပ်ရလို့စနေနေ့ကဝေဖန်ပါတယ်အီရန်တာမန်ပြည်သူတွေလက်ထက်ကိုစေဝါးနဲ့စားနပ်ရိက္ခာတွေမရအောင်ပိတ်ပင်တဲ့လုပ်ရဆိုပြီးဝေဖန်ပြောဆိုတာပါအမေရိကန်ကာကွယ်ရေးဝန်ကြီးအောင်ဂျင်မက်တစ်ကတော့အမေရိကန်နဲ့အီရန်ရေးကဘာအစိုးရင်ရတဲ့ကိစ္စတခုလို့ ABC ရုပ်သံမှာခုလို့ပြောသွားပါတယ
် I think what we want to do is absolutely use every diplomatic and economic means
ကျွန်တော်ဘက်ကတော့တန်တမာရေးအရောစီးပွားရေးရပါဘက်ကကအားလုံးကိုတုံးပြီးအဲ့ဒီတော့မှရေရှည်တည်ငြိမ်ရေးအတွက်ဆောင်ရွက်ဖို့ပါကဘာကဒါကိုလိုလားပါတယ်ဘာစီးပွားရေးရလဲဒါလိုအပ်နေပါတယ်အဲ့ဒီတော့မှရှိတဲ့လူတွေကအီရန်ဒီလိုဆက်ပြီးပြုမူနေတာတွေကိုမလိုလားပါဘူး
နယူးယောက်မြို့မှာဒီသတင်းပတ်ကုလသမဂ္ဂရဲ့84ချိန်မြောက်ထွေထွေညီလာခံကျင်းပဖို့ရှိနေပြီးကမ္ဘာခေါင်းဆောင်တွေဆုံတွေ့ကြမှာပါ။ပါရှန်ပေလယ်ဝေးဒေသနဲ့ပတ်သက်တဲ့ဒီမှာမှုတွေအကြောင်းမဖြစ်မနေဆွေးနွေးမယ်အကြောင်းယာယီတွေမှာပါမယ်လို့ပြောလင်းရကြောင်းပါခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းဆရာကိုကိုသိန်းထိုင်ဦးကတင်ပြသွားတာပါရှင်။အခုတစ်ခါမှာတော့ထုတ်လို့သူကောင်းအောင်တဲ့အတူကိုသားညိုဦးစီစဉ်တင်ဆက်တဲ့ဒိုင်းလေးလိုက်ဆွေးနွေးခန်းကနားဆင်နိုင်ကြပါပါရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဒိုင်းလေးလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့နိုင်ငံရေးရလဲကိစ္စပါလေ။ဒေါန်ဆန်းစုကြည်နိုင်ငံတကာခုံရိုးကိုရောက်နိုင်သလားဆိုတာပါ။အခုဒီရပ်ပိုင်းမှာလုပ်နေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့ပုံမှန်စည်းဝေးမှာဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူ့ခွင့်ရေးတာဝန်ရှိသူတွေဘက်ကစီရင်စာတွေတင်ပြတဲ့နေရာမှာမြန်မာနိုင်ငံတွင်းကလူ့ခွင့်ရေးချိုးဖောက်မှုတွေကိုနိုင်ငံတကာခုံရုံးမှာစစ်ဆေးဖို့ကိစ္စတွေဇောင်းပြီးတော့တင်သွင်းကြပါတယ်။ဒီနေရာမှာမြန်မာရပ်သားအစိုးရခေါင်းဆောင်ဖြစ်တဲ့ဒေါန်ဆန်းစုကြည်ဟာဒီလူ့ခွင့်ရေးချိုးဖောက်မှုတွေမှာဘလောက်ထိတာဝန်ရှိသလဲပတ်သက်ခဲ့သလဲနိုင်ငံတကာခုံရုံးတွေထိကိုဒေါန်ဆန်းစုကြည်စစ်ဆေးခံလာရပွဲရှိလားဆိုပြီးတော့မိကုန်နေဖြစ်လာပါတယ်။ဒါကြောင့်လို့ခုဒီညဒဲလီလိုက်စီစဉ်မှာဒီကြောင့်ဆွေးနွေးမှာပါ။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်မျိုးရှိပါတယ်ပထမတူကတော့ Legal Aid Networks ကဒီလူခွင့်ဆိုင်ရာရှင့်နေကြီးဦးအောင်ထူးဖြစ်ပါတယ်ခင်ဗျနောက်တူကတော့1990ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD ကိုယ်စားလှယ်ဟောင်းလည်းဖြစ်ပါတယ်လက်ရှိနိုင်ငံရေးအကဲခတ်တူလည်းဖြစ်ပါတယ်ဒေါက်တာတင့်ဆွေပါနှစ်ဦးစလုံးဒီ live ပေါ်ကိုရောက်နေပါတယ်ခင်ဗျကျွန်တော်အရင်ဆုံးရှင့်နေကြီးဦးအောင်ထူးကိုအရင်ဆုံးမေးချင်ပါတယ်ခင်ဗျဦးအောင်ထူးကြားပါလားခင်ဗျ
ဟုတ်ကဲ့ကြားပါတယ
်ဟုတ်ကဲ့ကျွန်တော်ခုနပြောလို့ပါကျွန်တော်တို့ဒီလူခွင့်ကောင်စီမှာဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ဇင်းစားရှင်းလင်းပွဲတွေလုပ်တော့ဇင်းတောက်တွေကတော်လေးစိတ်ဝင်စားမိကြတယ်ဒီဖြစ်ရတီမှာဒေါန်ဆန်းစုကြည်ဘလောက်ထိပါဝင်ပတ်သက်ခဲ့လဲဒေါန်ဆန်းစုကြည်မှာရောတာဝန်မရှိဘူးလားဘာဖြစ်လို့ဆိုတော့ဒီ ICC အပါဝင်ဒါပေမဲ့ ICC ဒါမှမဟုတ်လို့ရှိရင်အဲကုလသမဂ္ဂတရားခွဲတဲ့ဒီ tribunal ပေါ့နော်နိုင်ငံတကာခုံရုံးဖြစ်ဖြစ်ဒါတွေကဒီမှာစစ်ဖို့ဆိုပြီးတော့ကုလသမဂ္ဂလူခွင့်ကုစရေကအဓိကထားပြီးတော့တင်သွင်းတာပေါ့အဲ့တော့ကောင်ထူးအမြင်သိကြပါတယ်ခင်ဗျဒေါန်ဆန်းစုကြည်ကဒီဖြစ်ခဲ့တဲ့ဖြစ်ရတီမှာဘလောက်ထိတာဝန်ရှိပါလဲ
ဒီလိုပြနိုင်ငံဥပဒေမှာအထက်လူကြီးဖြစ်တာဝန်ခံခြင်းဆိုတဲ့ဥပဒေရှိတယ်။အင်္ဂလိပ်ဘာသာနဲ့တော့သူ့ကို superior command responsibility လို့ခေါ်တယ်။ဆိုတာကတော့မိမိအောက်အဆင့်တာဝန်ရှိသူများပြည်မှုကျူးလွန်ကြောင်သိပါရဲ့နဲ့အပြစ်ပေးရေးကိုပြက်ကွက်ခဲ့မယ်ဆိုရင်အထက်လူကြီးဟာနိုင်ငံပြုဆိုင်ဥပဒေရဲ့တာဝန်ခံရမယ်။အဓိကအဖြစ်ပြည်မှုကြီးတုံမျိုးဖြစ်တဲ့ဤရာဇဝမှုလူသားဆန့်ကျင်ပြည်မှုလူမျိုးတွန်းတက်ပြမှုတွေနဲ့ပို့ပြီးတော့ပတ်သက်တယ်။ဒါကနိုင်ငံသားဥပဒေသားပဲ။တော့ဒေါန်ဆန်းစုကြည်ရဲ့ဥပဒေသားအုပ်မှာအင်္ဂလာဆိုတော့လိုလိတော်ကိုလွှတ်လာတယ်။နိုင်ငံတိုင်းပြည်တွေမှာအဝေးဥစည်းချုပ်ဆိုတာကကျွဲ့လက်အောင်မှရှိတယ်။ညနေငယ်မှာတော့တမရဥထင်ကျော်တမရဥဝင်းမြင့်တဲ့ဒေါန်ဆန်းစုကြည်တို့ဟာသူရဖြစ်တယ်။ဆက်လူကြီးတွေဖြစ်တယ်။ superior ဖြစ်တယ်။အကျိုးမြင့်အောင်လည်းလျှောက်နေတာဖြစ်တယ်အင်္ဂလိပ်ဘာသာနဲ့ပြောမယ်ဆိုရင်တော့ဒီ subordinates တို့ပြောရမှာပေါ့အကျိုးမြင့်အောင်လည်းသူ့ရဲ့မြန်မာစေကောင်းတော်တွေနိုင်ငံကအဆင့်ရှိတဲ့ရာဇဝတ်မှုကြီးတွေကျွလို့နေတဲ့ပေါ့ဘာမှယူဆောင်ခြင်းမရှိတာဟာဓမ္မဥထင်ကျော်ဝင်းမြင့်နဲ့ဒေါ်စန်းစုကြည်တို့အနေနဲ့ထက်ကဥပိသရအဲ့ဒီတောင်းရှိလို့ပြောနေတယ်လူညာကနေတင်းကျော်ကိုပြည်မှုကြီးတွေကျွလို့မြောင်းထုတ်ပြလိုက်တာကတော့2019ခုနှစ်တမလာဥတင်ကြိုတဲ့တက်မှာဖြစ်ပွားခဲ့တာဒီတော့2019ခုနှစ်ဒီဇင်ဘာ31ရက်နေ့မှာနေလေဥရီထောက်ကူပြုခွင့်ရဲ့ဒီကိစ္စနဲ့တော့ကနေပြီးတော့သူ့ပြည်နဲ့တူထုတ်လိုက်တယ်အဲ့ဒီမှာအထက်လူကြီးအဖြစ်တာဝန်ခံခြင်းဆိုတဲ့နိုင်ငံဥပဒေကိုစတင်တည်ကြခဲ့တယ်အဲ့ထုတ်ပြန်ရင်ထွက်လာပြီးတော့နောက်တစ်ဆယ်အကြာမှာအတိအကျပဲ2018ခုနှစ်ဇန်နဝါရီလ10ရက်နေ့မှာမြန်မာစစ်တပ်ကထုတ်ပြန်ရင်ထွက်လာအဲ့ဒါကတော့ဒီကအဖြစ်အင်းတင်ရွာမှာဝိညာဉ်ဆယ်ခုကိုစက်ပြတ်တဲ့အမှုကြီးနဲ့ဖြစ်တဲ့ဥရီတောက်ကူကွန်ရဲ့ထုတ်ပြန်ချက်မှာပါတဲ့အင်္ဂလိပ်ဘာသာနဲ့ superior and subordinate ဆိုတဲ့စကားလုံးတွေကိုပဲအဲ့ဒီမြန်မာစစ်တပ်ကအတိအကျပြန်သုံးထားတယ်မြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်မှာပါတဲ့စာချုပ်ရင်းတုံးတာဘာဆိုတာလဲဆိုတော့အပ္ပာဖြစ်စဉ်နဲ့ပတ်သက်ပြီးတော့အဲ့ရာကြီးအစင်းလေးလို့တင်ပြခြင်းမရှိဘူးဥရင်တည်းသက်ဆိုင်မှုရှိတော်လည်းပဲလျှောက်ငယ်သားများကိုကိရန်တောင်းဝင်ရှိသည့်အထက်ရာရှိကြီးများအထက်ရာရှိများကိုလည်းဒီဘက်တို့ဖော်ထုတ်ရေးသွားမည်လို့ပါတယ်။အဲဒီကစာပြီးစတင်ပြီးတာပဲ။အဲတော့အထက်လူကြီးဖြစ်တောင်းဝင်ခံကြီးတောင်းဝင်ခံကြီးဆိုတဲ့နိုင်ငံဥပဒေကိုဒါကြိုမြောက်နိုင်ငံက အမျိုးအလွဲတုံးလိုက်တာလို့ပြောတယ်ပေါ့။မြောက်ငင်သားဆိုတော့အောက်တီမှာတကယ်ပြင်းကျူးလွန်နေတဲ့လူပေါ့လေ။ဒါကတော့အရာရှိအပြတ်ဖြစ်တယ်ပေါ့။ဒီအရာရှိဆိုတော့သူတို့ကမြင်ပြီးတိုင်ရင်ရှိတဲ့ဒီမှာပြင်တာဘုံကြီးနဲ့ဒုတိယဘုံကြီးဆက်တော့ရှိတယ်ပေါ့။ဆိုတော့အဲ့နောက်ပိုင်းမှာနှိမ့်တယ်မှုတော့မကဘူး။ဒါကဒီနေ့အားမှုတွေမှာလည်းဒါလိုကြီးနေဆုံးတာ။ဆက်ပါတော့ကြည့်ပါဦး။
ဟုတ်ကဲ့ကောင်တူဖုန်းကနည်းနည်းလေးတိုးတိုးပြီးတော့ကျွန်တော်တို့လိုင်းကျသွားတယ်ဟယ်လိုကောင်တူကြားပါလား
ဟုတ်ကဲ့ကြားတယ
်ဟုတ်ကဲ့ကောင်တူကျွန်တော်ဒီနေရာမှာနည်းနည်းလေးဖြတ်မိကြပါတယ်အဒီဖြစ်ရတဲ့ပတ်သက်ပြီးတော့တော်များကလည်းစိတ်ဝင်စားတယ်လူခွင့်ကြီးကုစလေးကိုလည်းပြောတာကမြန်မာနိုင်ငံဖွဲ့စည်းပုံအရအရတားကနေပြီးတော့စစ်ဖက်ဒီစီမံခန့်ခွဲမှုတွေကိုတွန်းပို့လို့မရတဲ့အနေအထားမျိုးဖြစ်နေတယ်ဆိုတော့ကစစ်တပ်ကအရတားအစိုးရဘက်ကတွန်းပို့လို့မရတဲ့အခြေအနေမျိုးမှာဖြစ်နေတယ်ဒါကိုချွင်းချက်နေတဲ့လူခွင့်ကြီးကိုယ်စလေကိုယ်တိုင်ကလည်းဒါကိုသူတို့သိရှိထားတယ်ဒီပုံမှန်နားလည်ဆုလည်းသဘောဆောင်ပြောသွားပါရရှိခင်ဗျာကောင်တူအဲ့တော့အဲ့ဒီအချက်နဲ့ပတ်သက်လို့ဘာများပြောချင်ပါလဲ
ဒီလိုကအရတားကလုံးဝမရဘူးဆိုရင်
အကောင်တူဟယ်လိုကောင်တူဖုန်းကကျွန်တော်ပြန်ခေါ်လိုက်မယ်ကောင်တူဖုန်းကကျွန်တော်ကြီးကြီးကြီးမြင်နေအတန်မကောင်းဘူးခင်ဗျာကျွန်တော်ပြန်ခေါ်ပါမယ်ပြန်ခေါ်လိုက်မယ်လိုင်းမကောင်းဘူးဟုတ်ကဲ့ကျွန်တော်ဒေါက်တာတစ်ဆွေကိုဒါနဲ့ပတ်သက်ပြီးတော့ပြန်မေးချင်ပါတယ်ဒေါက်တာတစ်ဆွေကြားပါလားခင်ဗျာ
ဟုတ်ကဲ
့ခုနကကောင်ထူးပြောသွားတာလည်းကြားမိပါပါကောင်ထူးကတော့သူဥပဒေကြောင်းအရပြောရပါတော့နော်ဒါခုနကနိုင်ငံတကာသတင်းစောက်တွေလည်းစိတ်ဝင်စားနေတာဒေါန်ဆန်းစုကြည်ကရောအခုလိုဒီနိုင်ငံတကာခုံရုံးနဲ့မညှိနှိုင်မှုလားဆိုရဲမိကောမှာတော်တော်တက်ဆွေအမြင်သိကြပါတယ
်ဟုတ်ကဲ့ဒီနေရာမှာဟို VOA ဆက်ပနာမပြောလို့ပေါ့နော်အဲ့တော့အကဲဆက်တဲ့မိကောတခုကိုကျွန်တော်ဆွေးနွေးကြတာပါလူခွန်ရေးဖွဲ့စည်းတွေကတော့လူခွန်ရေးတောင်းတစ်ခုတည်းတသက်ကကြည့်ကြပါလေအမကြမ်းငယ်ကတော့အမကလူရင်းတောင်းစီမှာဒီ ICC prosecutor လို့အင်္ဂလိပ်လိုခေါ်တော့ပါနော်ဗမာလိုတဲ့တဲ့ပြောရမယ်ဆွဲချပေါ့ဆွဲချတော့အပြစ်မရှိရှိအောင်ဆိုဆွဲချတဲ့တောင်းရည်ဆိုတာကြည့်ပါလိမ့်မယ်အဲ့ကျွန်တော်တို့ကြည့်ရမှာကတန်နိုင်ငံရေးအကျဉ်းဆက်မှုရာကြည့်လို့ရှိရင်ဒေါ်အောင်ဆန်းစုကြည်နာမည်ပါလာတယ်အခုချိန်ထိတော့နိုင်ငံကဒီ ICC နဲ့ဗမာနိုင်ငံနဲ့ပြည်မှာဒေါ်အောင်ဆန်းစုကြည်နာမည်မေးတော့တယ်အဒီဆုံးမစီအဖွဲ့တော်ဝန်ကမြေကြီးကိုလိုက်ကလူတကူချင်းကိုဥတီတဲ့အယူယူမှုဆိုလို့ဆက်ချေမှုမရှိဘူးလို့သူကပြောထားပါလားအဲ့ဒါလည်းမြန်မာနိုင်ငံဒီလူတွေကတော့တော့သတိပြုမှမဲ့ဒီလိုကိုတပ်တပီတည်နေမှာတော့အမှန်ပါပဲခဏမြန်မာကတော့ဥက္ကလူဆိုနေကြလို့အာဒီကဧကအင်ဂျက်ချက်ဒီကိုပုံကြမှုကြီးမင်းအောင်နိုင်ငံတော်အသုံးချရတယ်ဆိုတော့ကျွန်တော်ဟဲ့တမျိုးဖြစ်သွားတယ်တမျိုးမြင်သွားတာပေါ့နော်သူကအာဆောရဲ့ထပ်ပေါက်စာပေးတလားတော့ကျွန်တော်ကနည်းနည်းပါပြောရှိသွားတယ်ဆိုတော့လေဥပဒေကြောင့်ကတပိုင်းနောက်မြန်မာနိုင်ငံရဲ့ဒီကနေ့ဟာ2008ဖွဲ့စည်းမှုအရာကြည့်လို့ရှိရင်တကယ်ဟာတောင်းဝအရှိဆုံးလေလို့ဆိုရဲမိကုံကအတော့ကိုအလုံးသိပါတယ်အဖြေထက်တဲ့ကိစ္စပါအော်ဟန်ဆန်ကြီးလာတဲ့ဗလာဘူဂျူနီမြောင်းလိုက်လားအဲ့ဒါဒီအထက်သူ့ရဲ့မြင်တဲ့မှာရှိတဲ့ထိတ်ကပုံကိုဒီညာရှိအောင်မလားဆိုတော့အနေထားတည်ရပေါ့နော်အဲ့တော့ကျွန်တော်ချုပ်ကြည့်ရလို့ရှိရင်ဒေါ်အောင်ဆန်းကြီးနာမည်ဟာဟိုမေးနေမေးရတာမှန်လို့လေအရေးယူဟိုအစ်စ်ခံမှုအရေးယူမှုအဆင့်ကတော့အဲ့တော့ဝေးတယ်လို့ပဲကျွန်တော်မြင်နေတယ
်ဟုတ်ကဲ့ခင်ဗျကိုအောင်ထူးပြန်ပြီးတော့လိုင်းပေါ်ရောက်လာပါပြီခုနကိုအောင်ထူးကိုကျွန်တော်မိထားတဲ့အချက်ပါပဲဒီစစ်တပ်နဲ့အရတားအုပ်ချုပ်မှုကမြန်မာနိုင်ငံမှာကွဲပြားနေတဲ့သဘောရှိတယ်2008ဖွဲ့စည်းပုံရလည်းအဲ့လိုပဲဖြစ်တယ်လူခွင့်ရေးတာဝန်ရှိသူကိုနိုင်ကလည်းပြောပါတယ်အဓိကရပ်ဖက်ကနေပြီးတော့စစ်ဖက်ကမလွှမ်းနိုင်တဲ့အခြေအနေပြောအဲ့တော့အခြေအနေမျိုးမှာဒေါန်ဆန်းစစ်ကြီးကိုတရိုက်အပြစ်ပြောလို့ရနိုင်ပါမလားခုနကဦးတင်းဦးတင်းဆွေလည်းဒေါက်တာတက်ဆွေလည်းပြောထားပါတယ်ကောင်ထူးအမြင်လေးဖြစ်ပြီးပါဦ
းဒီလိုပြဟိုနိုင်ငံဥပဒေနဲ့ပြည်တွင်းဥပဒေမှာပြည်မယ်ဆိုရင်အခုသဖြင့်ရာဇဝမှုကြီး၃မျိုးပေါ့နော်ပြောရစီရဆုံးမှုလူသားဆက်ညင်ပြမှုလူမျိုးလုံးတပ်ဖြတ်မှုနောက်တစ်ခုပြောမယ်ဆိုရင် crime against torture ပေါ့အဲ့လိုမှုကင်းကြီးတွေမှာအဓိကစဉ်းစားမှာနိုင်ငံတော်ဥပဒေဖြစ်တယ်နိုင်ငံတော်ဥပဒေကသက်ဆိုင်အတိုင်းပြည်ရဲ့အင်နမိတ်ချုပ်ချာအနာကိုကျော်ပြီးတော့အထက်ဝင်ရောက်ရည်ခွင့်ရှိတယ်အဲ့လိုအခြေအနေကိုပြည်တွင်းဥပဒေကိုဆိုင်ပြီးတော့ခုခံလို့ရကိုမရဘူးအဲ့တော့နောက်ကြီးဖွဲ့စည်းပုံအခြေခံဥပဒေမှာရတအစိုးရအာဏာမရှိဘူးလို့အားပေါအောင်ပြောနိုင်ငံဥပဒေကလက်ခံမှုအကြောင်းလုံးဝမရှိဘူး။အဲ့တော့ရတခဏလက်ရှိဒေါ်စစ်ကြီးဦးဆောင်နေရတာဆိုရဟာဖြစ်တဲ့ပုံမှာလုံးဝမရှိဘူးဆိုရင်ထွက်လိုက်ပေါ့အစိုးရနေရ။ဘာဖြစ်လို့ဝန်တောင်းဝန်ခံနေတာလဲ။ဒါကရိုးရိုးလူတောင်းမှုကိုမဟုတ်ဘူး။ နိုင်ငံအဆင့်ရှိတဲ့အင်မတန်ပြင်းထန်ကြီးမားတဲ့ပြင်းမှုကြီးလူညာ9သိန်းကျော်ကိုပြင်းထန်လို့နဲ့ပြင်းမှုကြီးကျူးလွန်ပြီးတော့မှမောင်းထုတ်လိုက်တဲ့ဟာကြီးစိတ်ကြီးလွန်ကြီးလို့ကဘာကနေဒါကိုဥပေကြောင်းရင်စတင်စမ်းနေတာအချက်စ်နောက်တစ်ချက်2016ကျွန်တော်တုန်းကနေမှာသမရရုံးဝင်ထုတ်လိုက်တဲ့ Gazette နံပါတ်32နဲ့ထုတ်တာအဲ့ Gazette အရမြန်မာနိုင်ငံမှာစင်းလိုက်ပြရတယ်သူကတာဝန်ရှိသူမြန်မာနိုင်ငံမှာသမရပြင်ဒုတိယညီကောင်တော်ဒေါ်နဆုကြည်အဲ့ဒီ Gazette ကမဟုတ်ဘူးလားဟုတ်ရင်ဒေါ်နဆုကြည်ကဘာကြောင့်လက်ခံတာလဲ Gazette ကထွက်လိုက်ရမလို့ဒီမှာတာဝန်ရှိသူညီမပေါ့ထွက်လိုက်ဘာကြောင့်မထွက်တာလဲလက်ခံတာလဲမြန်မာနိုင်ငံမှာသူဒုတိယတာဝန်အရှိဆုံးပဲအဲ့လိုဆိုတဲ့အခါကျတော့ရှင်းနေတာကတော့သမရဦးတင်ကျော်သမရဦးဝင်းမင်းနဲ့ဒေါ်စန်းစုကြည်တို့ဟာအဲ့လူကြီးသူပီရီယာဖြစ်ခဲ့တယ်ဒါကြောင့်မင်းအောင်လိုင်းနဲ့သူ့ရဲ့ထိပ်ဖက်စစ်ကောင်းဆောင်တွေကလျှောက်ငယ်သားသဘောတနည်းတွေဖြစ်တယ်အဲ့တော့အထက်လူကြီးတွေကသူ့ရဲ့လျှောက်ငယ်သားတွေကိုရင်းမယူတာဟာနိုင်ငံဥပဒေအရဒေါ်စန်းစုကြည်တို့သုံးဦးမှအဓိကတောင်းရှိသွားတယ်ရင်းမယူမှုကအခုတိဆက်လက်ဖြစ်ပေါ်နေတယ်အဲ့တော့2018ခုနှစ်စက်တင်ဘာလထဲမှာစစ်သမားအချက်လက်ချပွေးမရှင်ကဒါကျူမင်းအောင်လည်းနဲ့ထေပဲမွေကြီးတချို့ကိုအခုကျူးလို့တော့ဘုရားအဖြစ်ပေါ်ထုတ်ကြနေကြတော့မှဘုံသားစုကြီးတို့ကခုဒီနေ့အချိန်ရင်းကုန်နှုတ်ပိနေတာတွေ့ရတယ်။အဲ့ဒါကကျွန်တော်ရှင်းခဲ့တဲ့နိုင်ငံဥပဒေသား
ဟုတ်ကဲ့ကိုအောင်ထူးဖုန်းကတိုးတိုးတိုးသွားတယ်ကျွန်တော်တို့ပြန်ခေါ်မှဖြစ်လိုက်ပါဦးကိုအောင်ထူးအကျွန်တော်ပြန်ခေါ်ပါမယ်အခုကျွန်တော်တော်ရှင်တွေကိုပြန်ပြီးတော့အလှည့်ပေးပါမယ်တော်ရှင်တွေတချို့လည်းလီလိုင်းပေါ်မှာတော်များရှိပါတယ်ဒါပေမဲ့ကျွန်တော်ဖြစ်နိုင်တော့လူပဲကျွန်တော်တင်ပြီးတော့ဆင်းနေပါမယ်အရင်ဆုံးကျွန်တော်ဦးချင်းမြစ်ကိုဖိတ်ခေါ်ကြင်ပါလားခင်ဗျဦးချင်းမြစ်တို့တွတ်တုတ်လေးဆင်းနေမိပြန်လို့ရပါတယ
်ဟုတ်ကဲ့ဆရာဦးအောင်သူပြောတာကိုကျွန်တော်တို့ထောက်ခံပါတယ်အဲ့ဒီလိုပဲဆရာကောင်းနေဆောင်ချင်းပေါ်ဒီပုံအရာဆိုရင်လေကျွန်တော်တို့ဒီသာဝေးဥစုချက်ကကိုချင်းမြစ်အောင်လိုင်းကကျွန်တော်လက်နက်တိုင်းများဟုတ်အဖွဲ့ဒီမှာလက်နက်တိုင်းတက်ပွဲကြီးမှာအကုန်သူ့လုပ်ပိုင်ခွင့်လွတ်လပ်စွာလုပ်ပိုင်ခွင့်ရှိတယ်ဒါပေမဲ့ကျွန်တော်လူထုပေါင်းဆောင်ဂျွန်ဆန်ကျွန်တော်သမတကတော့လေအားလုံးရဲ့အထွတ်ထိပ်ဖြစ်တယ်လို့ပြောတယ်ဒီကြတော့တစ်ခုလုံးနှစ်အောင်လုံးမှာတာဝန်ရှိတယ်လို့ဖြစ်နေတယ်ဒီကြတော့ဒါကြောင့်မလို့ကျွန်တော်တို့ကလေနိုင်ငံတကာဥပဒေနဲ့လည်းညီညွတ်အောင်ကျွန်တော်တို့ပြည်ရင်းဥပဒေကိုလည်းဟိုလူထုလည်းအကောင်းဆုံးမပြုတဲ့နှောင်းချစ်ကိုစစ်တပ်ကလည်းထင်အားတိုင်းနေတာရှေ့ရှေ့ပြီးဒီတော့ပို့ပြီးတော့ကြီးထွားလာရင်ကောင်းဘူးဘာမှမကောင်းတဲ့နှောင်းချစ်ပွဲပေါ့ဒီကံဥပဒေကိုကျွန်တော်နိုင်ငံတကာဥပဒေနဲ့ညီအောင်ခါသာတပြောင်းပြင်ဆင်နေတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာအချင်းချင်းကျေးဇူးပါကျွန်တော်နောက်တစ်ဦးကိုဖိတ်ခေါ်ကြပါလေတူကတော့မက်ခင်ဇော်ဝင်းဖီဟုတ်ပါတယ်နော်ဆွနီတူတူဆွနီမင်းမင်းလို့ရပါတယ်ဟုတ်ကဲ့
ကျေးဇူးဝင်းဖီပါနာမည်က
ဟုတ်ကဲ့
ဟိုကျွန်မကအခုဒီအမေရိကန်မှာဟိုပွဲလွန်လာတဲ့အမျိုးအကြောင်းလေးပြောပါပေါ့နော်ဒီဗုဒ္ဓဘာသာဗမာလူမျိုးဟိုအမေရိကန်မှာတယောက်တည်းအကြောင်းလာတဲ့အကြောင်းလူတယောက်အနေနဲ့ US မှာအဖြစ်အားဆုံးစိတ်အညာဆုံးဟိုဒါနေခွားနှမျိုးရှိတယ်ပေါ့နော်ဟိုဗုဒ္ဓဘာသာလူမျိုးဖြစ်တယ်ဗုဒ္ဓဘာသာဗမာလူမျိုးဖြစ်တယ်ဟိုဗမာနိုင်ငံလာတဲ့ဗုဒ္ဓဘာသာလူမျိုးဖြစ်တဲ့အကြောင်းမျိုးနေကမွတ်ဆွေးမျိုးမုန်းကလားနောက်ပြီးတော့နေကဒီဟိုဥစားပေါ့နော်လူမျိုးလုံးတက်ဖြတ်ရေးကိုနေကထောက်ခံတဲ့လူလားဘာလို့လဲဆိုတော့ငါတို့ဘက်ကဒီဟာကိုမထောက်ခံကြလို့နောက်ပြီးတော့နောက်တစ်ခုကကြတော့ဟိုဒီအခုတော်ဖြစ်သွားတဲ့ဟောင်ကောင်နဲ့ပတ်သက်တဲ့ကိစ္စတွေမှာဆိုလို့ရှိရင်ဟိုကျမတို့ကဗမာနိုင်ငံကလူတယောက်အနေနဲ့ဟိုတရုတ်ကိုချစ်သလားမုန်းသလားပေါ့နော်ဗမာနိုင်ငံနဲ့တရုတ်ရဲ့ဟိုအခြေအနေတွေလည်းရှိနေဆိုပြီးတော့အဲ့လိုမျိုးဟာမျိုးတွေအများအားဟိုပြောနေရတဲ့ဆွဲခါကြအခုဒီဒေါက်ဆန်ဆုကြီးကတကယ် US UN ခုံရုံးကိုရောက်တဲ့ဆွဲအချိန်မှာပေါ့နော်ကျွန်မသိချင်တာပေါ့နော်ဒါအကုန်လုံးအခုဒီ line ပေါ်မှာရှိနေလူတွေကတော့ကျွန်မတက်သဘာဝရှိတဲ့လူတွေပါဆွဲခါကြတော့လေကျွန်မတံမေးချင်တာပါဒါလို့ရင်းနှီးလာတဲ့အချိန်တော့ဟာဒီတစ်ဖက်ဆောင်တဲ့ report တွေတင်ခဲ့တယ်ပေါ့နော်သူကဒီအဲ့အေးဘာကနေဒီအကြမ်းပြန်ဖတ်တယ်ဆိုတဲ့ကိစ္စကိုသူတင်ခဲ့တယ်ဆိုတော့ကျွန်တော်စိတ်မတွေ့ခဲ့ရဘူး။အဲ့ခါကျတော့တကယ်လို့များဟိုဒေါက်ဆန်စုကြည်တကယ်များ UN ခုံရုံးကိုရောက်ခဲ့တယ်ဆိုလို့ရှိရင်တော့ဟို two side of the story ပေါ့နော်ဒီဘက်ကလွန်လာလည်းရှိတယ်ဟိုဘက်ကဖောက်လာလည်းရှိတယ်ဆိုတော့ကျွန်တော်တို့အနေနဲ့ဟိုကဘာလဲမှာပြဖို့အခွင့်အရေးများရနိုင်တာနော်
။ဟုတ်ကဲ့
။နောက်တစ်ခုကကျတော့ဟိုဟာဟိုဆရာဦးအောင်သူဆိုလို့ရှိရင်လည်းဒါဥပဒေအရေးနေနေပေါ့နော်ဟိုသူသူ့နေသူ့ဘက်ကအနေနဲ့ရှင်းလဲဆိုလို့ရှိရင်မြန်မာနိုင်ငံမြန်မာပြည်ကကျမတို့လိုမျိုးအဝေးရောက်ဒီနေရာပြောင်းခြင်းတဲ့လူတွေအတွက်နဲ့ဟို ပေါ့နော်ရှေးဆက်ဟိုငင်းငင်းရဖို့အချိန်မျောလေးချက်အချိန်ညာရှိနိုင်သလားပေါ့နော
်ဟုတ်ကဲ
့ဟိုတော်ကြာနေလို့ရှိရင်ဟိုဒီဘက်ကနေပြီးတက်ခေါက်ပြီးပြန်မယ်ဆိုပြီးတဲ့ခါကျတော့ဟိုရောက်တော့မှဟိုလဲနေလို့မရဒီလဲနေလို့မရဖြစ်လို့ရှိရင်ဟိုကျွန်တော်တို့လည်းဒီလိုပိုက်ပေါင်းနေပါဘူးပေါ့နော်အဲ့လိုမျိုးလည်းကျွန်တော်ကကြောက်ရတာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့
now number question number 3ကကျတော့ဘယ်လောက်ထိတကယ်လို့ဟိုဒီအချိန်နေဒီဟိုလူမျိုးတော့တက်ဖြစ်တယ်ဆိုပြီးကမ္ဘာလည်းမှာနာမည်ပြက်နေရတဲ့အချိန်များဘယ်လောက်ထိများဆိုးရနိုင်ကြလဲပေါ့နော်ကျွန်တော်တို့ဒီတိုင်းကြီးကိုဟိုဟာ UN နေပြီးတော့စစ်တပ်နဲ့လှုပ်ပြီးတော့ဝင်ပြီးတော့ချတာလို့ပါတော့အဲ့လိုမျိုးများဖြစ်နိုင်မလားဟိုဘယ်လောက်ထိများဆိုးရနိုင်ကြလဲပေါ့နော်လူတချို့ကကြတော့ပြောတာတော့ဒေါက်တာဆန်းစုကြည်အလိုမှာမြန်မာနိုင်ငံကိုဝင်ကယ်မဲ့လူမရှိတဲ့အတွက်ကြောင့်တိုင်းကြီးပြတ်သွားနိုင်တယ်ဟုတ်ဆိုပြီးအဲ့လောက်ထိကိုပြောကြတဲ့ဟာမျိုးလည်းဒီမှာရှားရတဲ့ခါကျတော့ဒါမျိုးဖြစ်နိုင်သလား
ဟုတ်ကဲ့ဟုတ်ကဲ့မခင်စာဝင်းပြည့်ရဲ့မိကုံကတော်တော်များပါတယ်မခင်စာဝင်းပြည့်ကကခုပြောတဲ့ကိုယ့်ရဲ့အတွေ့အကြုံဆိုတဲ့ကိစ္စကလည်းကျွန်တော်မြန်မာပြည်တော်တော်များများကျွန်တော်တို့ကိုပြောကြပါတယ်ခုနအထူးဖြစ
်
ပြည်ပရမြန်မာပြည်ဂျားထဲမှာဒီရိုဂျာနဲ့ပတ်သက်တဲ့မိကုံဗိုလ်ဂျာဝါတန်တဲ့ပတ်သက်မိကုံတော်များလေးရှိပါတယ်ကောင်းပါတယ်ကျွန်တော်နောက်ပိုင်းပင်နိုင်စနေသူကိုကျွန်တော်ပြန်လှည့်ကြမိပြီးပါမယ်ကျွန်တော်အခုတော့
ဒေါက်တ
ာတော်ရှင်တူကိုလှည့်ပြန်ပြီးပါအောင်မယ်ကုဇာနီဆူဆွနီလို့ရပါတယ်မိမြန်လို့ရပါတယ်တူတူပါဟယ်လိုကိုဇာနီဆိုကြပါလ
ား
ဟုတ်ကဲ့ပြောပါဟုတ်ကဲ့
ကိုဇာဒီတော့လက်ရှိအနေအားပါတယ်ပေါ့နော် NLD ဆိုရပါဒီမှာလက်ရှိအောက်ဆုံးနေတဲ့အမေဆိုးလို့ခေါ်ရတာကျွန်တော်ဘာလို့လဲဆိုတော့အလောက်ထန်ဖို့ရည်လို့မော်ဘယ်စီတယောက်ဆိုအဆိုးလို့ခေါ်တုံးအောင်ကြပါပဲဒါတော့ဒီအမေဆိုးကနိုင်ငံတကာကူညီရေးဆိုနိုင်ငံတကာပြောလာတဲ့အောက်မှာခါကိုကျေကျေပြီးပြောမယ်ဆိုလို့ရင်တကယ်တော့ကိုယုံကြည်ရောက်နိုင်မလားဆိုရင်မျိုးနဲ့အရှင်းအကျေပေါ်ဒီဝီဒီယိုပြစမှာလေပထမတစ်ချက်က
နည်းနည်းတူတူလေးပြောပြပါဗျာနော်ကျွန်တော်အချိန်လေးတိတ်နေနေကန့်နေလို့ပင်နိုင်ဆွနေမဲ့သူပြည်အချိန်ပြေးရမှာမဟုတ်လို့နော်တူတူလေးဆွနေပြီပါအ
ဟာကဲရပါဘူးအရှင်းပြောမယ်ဆိုရင်ဒီအခုကျွန်တော်မြန်မာနိုင်ငံမှာဒီဒီမိုကရေစီအပြင်ကူးပြောင်းရေးကာလမှာဒီတန်ပြာအတူတူဆင်ရကံပြင်းမြောက်ပန်းချင်းပြင်းမြောက်ပန်းဒါကမှတိုင်း
အခုကိုဇာနီဆိုကျွန်တော်လူရင်းလေးကိုပြောလိုက်ပါလားကျွန်တော်တို့ကဆွေးနွေးမဲ့သူအများကြီးရှိရလို့ပါတူတူလေးဘာမီးချင်တာလဲဘာပြောချင်တာလဲလူရင်းကိုပြောလိုက်ပါအခုအဲကိုဇာနီဆိုလိုင်းကြပါပါလေကျွန်တော်ပင်နိုင်ဆွေးနွေးမဲ့သူတွေပြန်ပြီးအလှည့်ပေးချင်ပါတယ်ကိုအောင်ထူးကလေလိုက်ပေါ်ပြန်အောင်နေပြီဆိုတော့ခုနကမခင်စာဝင်းပြမီးရဲ့မီးခွန်းရှိပါတယ်အဓိကကတော့ပထမတစ်ချက်ကကိုအောင်ထူးခုနလိုင်းကြပါလို့မကြားလိုက်ဘူးထင်တယ်ပထမချက်သူမီးတာကခုနလိုမျိုးနိုင်ငံတကာတရားရုံးမှာမြန်မာဆွေရဒေါန်ဆန်းစုကြည်ဖြစ်စီဘုံဘုံယူကြီးမင်းအောင်လိုင်ဖြစ်စီတရားရေးအရာတို့ရင်ဆိုင်ရမယ်ဆရာရောမယ်ဆိုရင်တစ်ဖက်မှာသူလက်နက်ကင်ဖွဲ့တွေပေါ့တန်းသားလက်နက်ကင်ဖွဲ့တွေ 2PA လို့အဖွဲ့တွေကနေပြီးတော့ကျူးလွန်ခဲ့တဲ့ဟာတွေရောဒါတွေရောချပြခွင့်ဒါတွေရောပေါ်သွားခွင့်အခြေအနေဖြစ်နိုင်သလားဆိုရဲနံပါတ်1မိကုံးမှာကျနဲ့မိကုံးနေရာတော့တခြားအကြောင်းရနဲ့ဆက်ဆက်နေလို့ပါအဲ့တော့ဒီကျွန်တော်ဆွေးနွေးမဲ့အကြောင်းအရာနဲ့ဆက်ဆက်လို့မမီးတော့ပါဘူးအဓိကအဲ့ဒါကိုကျွန်တော်အဲ့ဒါကိုပဲအဓိကမီးလိုက်ချင်ပါတယ်သူမီးတာကတခြားတန်းသားအဖွဲ့အစည်းတွေကကျူးလွန်တဲ့ကိစ္စတွေကိုပေါ်လွင်လာနိုင်ပါလားတဲ့
ဟုတ်ကဲ့ဟုတ်ပြီဒါတိတ်ကောင်းနေမိကုန်မယ်ဒီလိုကနိုင်ငံတရားရုံးဆိုတာကတော့ဖြစ်ရင်ဘယ်ဘက်ကမှတက်မလိုက်ဘူးအမှုရှိရင်တော့သူကစစ်စစ်ချင်ပါပဲသို့တော့နိုင်ငံတရားရုံးတွေကဒီဥပဒေစိုးမိုးရေးကိုချိုးပေါက်တဲ့ပုံပြင်းမှန်တယ်ရောမရှိရင်ဘူးအဲ့တော့ကျွန်တော်လူလူနားလည်နေကြပါလေအဓိကကတော့ခုနကျွန်တော်ရှင်းပြသွားတဲ့စိတ်ရဆုံးမှုလူသားဆန့်ကျင်ပြင်းမှုလူမျိုးတက်ပြမှုနောက် crime against torture ပေါ့ war crime crime against humanity genocide crime against torture အဓိကဒီပြင်းမှုကြီး၄မျိုးနဲ့ဆိုင်တဲ့မှုကင်းကြီးတွေဟိုကျူးလွန်ကြောင်းတင်ရှားတဲ့တတိကံထောက်ထားရရှိပြီးဆိုရင်တော့ဖြစ်ရင်အချိန်နဲ့မှာလည်းတရားစွဲရာကြီးကြီးကြီးစုတင်လာပြီဆိုရင်တော့ဖြစ်ရင်နိုင်ငံတရားရင်းကသိချင်ပါလေသို့တော့ခဏအချိန်ကြီးတော့ဖြစ်ရင်တိုင်းရင်းသားလက်တင်တော်လိုင်းဖွဲ့ကြီးဒီမှာဥပဒေစိုးမိုးရေးစန့်ကျင်တဲ့မှုကင်းတွေရှိနိုင်တော့လေပဲခုနအစဉ်မျိုးဖြစ်တဲ့နိုင်ငံတကာပြည်မှုဆိုင်ရာဥပဒေရာပြည်မှုမြောက်တဲ့ပြည်မှုကြီးတွေကိုအစီအစဉ်တရားကျူးလွန်ပါလေဆိုတဲ့ကျူးလွန်မှုမျိုးတွေကိုနိုင်ငံတကာကကနေ့ချင်းကြီးပေါ်ထုတ်ပြီးတင်တဲ့တခါမှမကြားရသေးဘူ
း Hello
Hello
ဟုတ်ကဲ့ကြားပါလေကွန်ထူကြားပါလေ
ဟုတ်ကဲ့အဲ့လာပါကျွန်တော်ပြောချင်တာ
ဟုတ်ကဲ့ကျွန်တော်အခုအချိန်နဲ့တိတ်မရလို့ဒေါက်တာတင့်စစ်ကိုပြန်မေးချင်ပါတယ်ခုနကဒေါက်တာတင့်စစ်ပြောသွားတယ်ဒီကိစ္စကနိုင်ငံရေးရလဲကဲဆက်ပါတယ်ဆိုတော့ဟုတ်ပါတယ်ကျွန်တော်တို့အထူးကကျွန်တော်ဒါနဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲအတွက်ဆိုပြီးတော့ပေးစာရေးတော်များပေးကြတဲ့ထံမှာလဲဒေါန်ဆန်းဆွီချီကိုခုနိုင်ငံတကာတရားရုံးမှာ
စီရင်တင်သလားစီရင်မလားဆိုတဲ့ဆုံးဖြတ်ချက်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့တော်တော်လေးဟိုဝေဖန်ပြီးတော့ရေးတာကြီးလည်းကျွန်တော်ရပါတယ်ခင်ဗျာမြန်မာလူလူတော်များရဲ့အမြင်ကတော့မကြိုက်တဲ့ပုံစံပေါ့နော်အဲ့တော့ကျွန်တော်ဒေါက်တာတက်ဆွေဦးမေးချင်တာဒဂရီပဂရီအချိန်မှာရောခုနကအခုလိုဖြစ်နေတဲ့အချိန်မှာဒေါ်ဆန်းစုကြည်ဘက်ကခုနကောင်ထူးပြောသလိုပါပဲတကယ်ဖြစ်နေတဲ့နိုင်ငံတကာအစီအစဉ်တွေနဲ့ပတ်သက်ပြီးတော့သူငင်းလာရရှိတယ်ဝင်ခွင့်မပေးတာရှိတယ်အော်နောက်တစ်မျိုးကတော့ဒီလူခွန်ကြီးချိုးဖောက်မှုတွေ့ရှိချက်တွေနဲ့ပတ်သက်လို့သူ့နှုတ်ကုနိုင်ကထုတ်မပြောတာရှိတယ်ဒီအခြေအနေကရောသူ့အတွက်အဆိုးဖြစ်မလာနိုင်ဘူးလားကျွန်တော်တက်ဆွေအမြင်သိချင်ပါတယ
်ဟုတ်ကဲ့ကျွန်တော်နှစ်ချက်တင်ပြပါမယ်ပထမချက်ကတော့အခုနောက်ဆုံးဟိုဒီအပူလောင်ဆုံးတင်းကတော့ ICC ပေါ့နော်ဒီ ICC ကိုဗမာနိုင်ငံကလက်မထိုးမထားဘူးဒါကြောင့်မလို့ဟိုလက်မထိုးထားတဲ့ဘင်္ဂလားဒေ့ရှ်နဲ့ဆက်ပြီးတော့ဆွဲဝိုက်ပြီးတော့မြန်မာနိုင်ငံကိုဟလာဟိုဆွဲဖို့ကိုကြိုးစားနေတဲ့အဆင့်ဖြစ်တပါလားပထမတစ်ချက်နောက်ဒုတိယတစ်ချက်ကတော့ဒေါ်အောင်ဆန်းစုကြည်ဖြစ်စီသမ္မတကြီးဖြစ်စီဟာဒီအဖြစ်ပြက်ဒီပေါ်မှာရေငုံနှုတ်ပြီးနေတယ်လို့ကျွန်တော်လုံးဝမထင်ပါဘူးအနာတကာအမ်ဣရန်ရဲ့ကိစ္စတွေနိုင်ငံရဲ့ကိစ္စတွေတော်တော်များများမှာအများပြည်သူလုံးမမီဒီယာကိုမသိနိုင်တဲ့အချက်လက်တွေနိုင်ငံတိုင်းမှာရှိပါတယ်ဒါကြောင့်ဗမာနိုင်ငံအစိုးရဟာဒီအတွက်အဲစစ်တပ်နဲ့ပတ်သက်လို့ပဲဒီလိုလူခွင့်ရချိုးဖောက်မှုနဲ့ပတ်သက်လို့ပဲဒီဒီလိုနှုတ်ပိတ်နေတယ်လို့ကျွန်တော်မထင်ဘူးတကုံတရားဆောင်ရွက်တင်တာတွေကိုဆောင်ရွက်မယ်လို့ထင်ပါတယ်နောက်ဆုံးတစ်ချက်ကတော့ဘောဆန်းစစ်ကြည့်ကြည့်ဆိုတော့ဒီတိကျတယ်လားဆိုတော့ကျွန်တော်တင်တဲ့အမြင်ရတော့ထိခိုက်နေပါတယ်မပြောတဲ့အတွက်ရင်းငုံနှုတ်ပိတ်တလို့ဖြစ်နေတဲ့အတွက်ကအထင်လွဲထားတယ်တံတရားဝင်ထားတဲ့အတွက်ဒါဟာဟိုအမြင်အရအစိုးရပေါ်မှာအနှုတ်သဘောအထင်ခံရတယ်ဆိုကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုက်ရိုက်လိုက်စီစဉ်အချင်းကန့်တကြောက်အခုကျွန်တော်တို့ဒိုက်ရိုက်လိုက်လိုက်စီစဉ်ဇာနာဝင်ပြီးပါကျွန်တော်တို့ဒီမှာအချင်းလိုက်ကုံတော့လို့ပါပေါင်ဆွေးနွေးပြီးတဲ့ဥအောင်ထူအောင်ဥတည်စီတော့ကျွန်တော်တို့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုက်ရိုက်လိုက်လိုက်စီစဉ်ဒီမှာပဲဇာနာဝင်ပြီးပါ
သူကောင်အောင်တဲ့သူကိုသားညုံအစီအစဉ်တင်ဆက်တဲ့တိုင်းလေးလိုင်းဆွေးနွေးခါကိုကြားခဲ့တာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနအီအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီလိုင်းဒိုမီတာ30နဲ့50အတွက်ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါအခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင
်ဒီနေ့ကုလသမဂ္ဂအထွေထွေညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်မိန့်ခွန်းပြောခဲ့တာမှာတော့လက်တလောအနောက်နိုင်ငံတွေနဲ့အီရန်အကြားမှာတင်းမာမှုတွေကျိုးလာနေတဲ့အီရန်နျူကလ িয়ার ရေးကိစ္စကိုအဓိကထည့်သွင်းပြောဆိုသွားခဲ့တယ်လို့ပဲဒီတရုတ်နိုင်ငံနဲ့ကုန်သွယ်ရေးမမျှမတဖြစ်နေတဲ့အခြေအနေဒီအခြေအနေတွေကိုရပ်တန့်ဖို့အတွက်နှစ်ဖက်အကျိုးရှိစေမဲ့သဘောတူညီချက်တရရဖို့မျှော်လင့်တဲ့အကြောင်းလေးကိုပြောဆိုသွားခဲ့ပါတယ်။အမေရိကန်အနေနဲ့ဘယ်နိုင်ငံနဲ့မှပြိပက္ခမဖြစ်ချင်တဲ့အကြောင်းဒါပေမဲ့အမေရိကန်ရဲ့အကျိုးစီးပွားကိုတော့ကာကွယ်သွားမယ်လို့သမ္မတထရန့်ကပြောဆိုသွားခဲ့ပါတယ်။ဒီနေ့သမ္မတထရမ့်အပြင်တူရကီသမ္မတရီဂျက်ပ်တေယစ်အာဒိုဝမ်ကိုရီးယားသမ္မတမွန်ဂျဲအင်းနောက်ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့လည်းမိန့်ခွန်းတွေပြောဆိုခဲ့ကြပါတယ်ပြည်သူ့ပါလီမန်ကိုတရင်ငါးပတ်ကြာဆိုင်းငံ့ထားဖို့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ရဲ့ဆုံးဖြတ်ချက်ဟာဥပဒေနဲ့မညီတဲ့အကြောင်းနဲ့ပယ်ဖျက်လိုက်တဲ့အကြောင်းတရားရုံးချုပ်ကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်အစိုးရရဲ့လုပ်ရက်တွေကိုစောင့်ကြည့်ထိန်းချုပ်ဖို့တာဝန်ရှိတဲ့လွှတ်တော်ရဲ့လုပ်ငန်းတွေကိုဝန်ကြီးချုပ်ကဟန်တာခဲ့တဲ့လို့ရဖြစ်တရားရုံးချုပ်ကတခဲနဲ့ဆုံးဖြတ်ခဲ့တာပါ။ဥရောပသမဂ္ဂအယူကနေပြည်တွင်းခွဲထွက်ဖို့နောက်ဆုံးသတ်မှတ်ရမတိုင်ခင်တရင်၈ပတ်အလိုမှာတရင်၅ပတ်ဆိုင်းငံ့တာကိုလည်းတရားရုံးချုပ်ကထောက်ပြခဲ့ပါရရှင်။မြန်မာနိုင်ငံရေခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့တော့မြန်မာတရုတ်နဲ့ဘင်္ဂလားဒေ့ရှ်၃နိုင်ငံကအစိုးရအရာရှိတွေတနင်္လာနေ့တုန်းကကုလသမဂ္ဂအထွေထွေညီလာခံအပြင်ပန်းမှာတီးခြားတွေ့ဆုံခဲ့ကြပြီးရခိုင်ရေးကိုင်တွယ်ပြင်ဆင်နိုင်မယ့်အချက်၃ချက်အပေါ်သဘောတူညီမှုရယူခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ဖို့အရေးကြီးတဲ့ဆိုတော့၃နိုင်ငံစလုံးကလက်ခံပြီးကြားဖို့အမြန်ဆုံးဆောင်ရွက်သွားဖို့ဒီလိုဆောင်ရွက်တဲ့နေရာမှာဒီပူးပေါင်းဆောင်ရွက်နိုင်ဖို့အတွက်တရုတ်မြန်မာဘင်္ဂလားဒေ့ရှ်ပူးထွက်လုပ်ငန်းအဖွဲ့ဖွဲ့စည်းဖို့နဲ့ရခိုင်ပြည်နယ်အရေးပြဿနာကိုင်တွယ်ပြင်ဆင်ရမှာဒေသဖွံ့ဖြိုးတိုးတက်ရေးကိုအဓိကဦးစားပေးသွားဖို့၃နိုင်ငံကအရာရှိတွေသဘောတူခဲ့ကြတဲ့အကြောင်းတရုတ်ဆိုရစင်ဝါသတင်းမှာဖော်ပြထားပါရဲ့ရှင်
တင်အချင်းချက်ကိုမှခင်ဖြူတွေကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကောင်းအောင်ဖြစ်ပြီးအတန်းဖန်အင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ် VOA American အတန်းရမနဲ့ခင်မြမဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနဲ့6နာရီနဲ့9နာရီထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလမီတာ190 kHz 5905တို့ကနေထုတ်လင့်ပေးသွားအောင်ပါပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအမှန်ရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနံလောပါ
This program has come to you from the Voice of America, Washington.